Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါလိမ့်ခင်ဗျာ VOA မေဂန်တန်ရဲ့2024ခုနှစ်ဇွန်လ19ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကို VOA ရဲ့ Facebook, YouTube, Website စာမျက်နှာတွေကပါရုပ်သံအဖြစ်နဲ့တိုက်ရိုက်တင်ဆက်နေတာပါ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
။ Republican တမတာကိုယ်စားလှယ်လောင်း Donald Trump က Republican နိုင်ငံလုံးဆိုင်ရာညီလာခံအပြီးမြန်မာစံတော်ချိန်မနေ့9နာရီဝန်းကျင်မှာတိုင်းပြည်အဝမ်းမိန့်ခွန်းပြောကြားဖို့ရှိပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲထပ်မံမဝင်ဖို့ဒီမိုကရက်ပါတီအတွင်းအထင်ကရခေါင်းဆောင်တချို့ကသမ္မတဘိုင်ဒန်ကိုစီယုံတိုက်တွန်းနေပါတယ်။ယာယီသမ္မတဦးမြင့်စွေဟာစိတ်ခွင့်ယူပြီးကျန်းမာရေးစောင့်ရှောက်မှုခံယူနေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့စစ်ကြောင့်ရခိုင်ဒေသမှာကုန်စည်နဲ့ဆေးဝါးအပြင်ငွေစားပါရှားပါလာတဲ့အခြေအနေသတင်းပေးပို့ချက်စစ်ကောင်စီကလက်နက်ဝယ်ယူတဲ့ကိစ္စမှာထိုင်းဗန်နေပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်အပေါ်မှာထိုင်းနိုင်ငံရေးဝန်ကြီးဌာနကငြင်းဆန်လိုက်တဲ့အကြောင်းနဲ့အမေရိကန်မှာလက်ရှိကျင်းပနေတဲ့ Republican Party ညီလာခံနဲ့ပတ်သက်လို့သုံးသက်ဆွေးနွေးချက်တွေကိုတင်ဆက်သွားဖို့ရှိတယ်လို့ Donald Trump သာရွေးကောက်ပွဲအနံ့ရခဲ့ရင်အစိုးရဘျူရိုကရေစီရန်ရဲကိုသူ့ရဲ့အုပ်ချုပ်မှုအောက်မှာတိုက်ရိုက်ထားရှိမဲ့သတင်းဆောင်မားတွေကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ Republican Party နိုင်ငံလုံးဆိုင်ရာညီလာခံ RNC ရဲ့နောက်ဆုံးရဖြစ်တဲ့အခုကြေသပတင်းတွေညပိုင်းမြန်မာစံတော်ချိန်တောက်ကြနေမနေ့9နာရီဝန်းကျင်မှာ Republican သမ္မတလောင်း Donald Trump ကပါတီညီလာခံကနေမိန့်ခွန်းပြောဆိုမှာဖြစ်ပါတယ်။ဒီ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကနေသူ့ကိုပါတီရဲ့သမ္မတလောင်းဖြစ်နေရွေးချယ်လိုက်တဲ့အပေါ်မှာတည်ဝင်လက်ခံတဲ့မိန့်ခွန်းစကားကိုပြောကြားမှာဖြစ်ပါတယ်။ Republican Party ညီလာခံရဲ့၄ရက်မြောက်နောက်ဆုံးနေ့မှာအခုသမ္မတလောင်း Donald Trump ရဲ့ Make AmericaGreat once again American ပြည်တော်စုကိုပြန်ပြီးကြီးမြတ်စေရမယ်ဆိုတဲ့အနာဂတ်ရှုမြင်ချက်ကိုအဓိကထားပြီးဆွေးနွေးကြတယ်လို့သိရပါတယ်။ညီလာခံတွင်မှပါတီရဲ့ပြည်내အလိုက်ကိုယ်စားလှယ်တွေအပြင်ပြည်내အုပ်ချုပ်ရေးမှုတွေလွှတ်တော်အမတ်တွေတက်ရောက်ခဲ့တာဖြစ်ပြီးစီးပွားရေးနိုင်ငံခြားရေးမူဝါဒလူဝင်မှုကြီးကြပ်ရေးအမျိုးသားလုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။သမ္မတလောင်းထရမ့်ကိုလောက်တံဖို့အတွက်ကြိုးပမ်းမှုဖြစ်ပွားပြီးခဲ့တဲ့နောက်ကျင်းပခဲ့တဲ့ဒီညီလာခံမှာပဲသမ္မတလောင်းထရမ့်ကသူနဲ့တွဲပြီးရှင်ပြိုင်မဲ့ဒုသမ္မတလောင်းကိုလည်းရွေးချယ်ခဲ့တာပါ Republican သမ္မတလောင်း Trump မင်းကပြောကြခြင်းမြန်မာစံတော်ချိန်မနေ့9နာရီမှာ VOA မြန်မာပိုင်း website နဲ့လူမှုကွန်ရက်ဆန်းမြန်နာတွေမှာတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါလာမယ့် November ရွေးကောက်ပွဲမှာသမ္မတ Joe Biden ထပ်ပြီးဝင်မပြိုင်ဖို့ Democratic Party ကထင်ရှားတဲ့ခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်သမ္မတဘိုင်ဒန်အတွက်ရွေးကောက်ပွဲအောင်နိုင်ခြင်းဟာရပ်ပိုင်းအတွက်မှပဲကြာဆင်းလာနေကြောင်းနဲ့သူ့ရဲ့ရွေးကောက်ပွဲရှုံးနိမ့်မှုကလည်းလွှတ်တော်နှစ်ရက်စလုံးမှာလည်းဒီမိုကရက်တစ်ထိန်းချုပ်နိုင်ဖို့အတွက်မျှော်လင့်ချက်ပါထိခိုက်လာနိုင်ခြင်းရှိနေတယ်လို့သမ္မတကိုဝိုင်းပြီးသတိပေးနေကြတာဖြစ်ပါတယ်။နိုင်ခြင်းသိမ့်မရှိတဲ့အတွက်သမ္မတဘိုင်ဒန်နဲ့ရွေးကောက်ပွဲကိုပြန်ပြီးဝင်ရေးအသေးချာစဉ်းစားဖို့လိုတယ်လို့သူဒုသမ္မတဖြစ်တဲ့၈နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်းBarack Obama ကနိုင်ငံရေးမိတ်ဆွေတွေကိုပြောကြားခဲ့တာပါ။ဒါပေမဲ့အသက်82နှစ်ရှိပြီဖြစ်တဲ့သမ္မတ Biden ကနိုဝင်ဘာ9ရက်ရွေးကောက်ပွဲမှာသူဟာ Democrat တွေရဲ့ဆန့်ဖြစ်ရှိနေမယ်လို့ပြောကြားရင်းရွေးကောက်ပွဲထပ်ပြီးဝင်မှာဖြစ်ကြောင်းပြသခဲ့တာဖြစ်ပါတယ်။သမ္မတ Biden ဟာအခုတတိယအကြိမ် COVID-19 ပြန်ဖြစ်နေတာဖြစ်ပြီးသူ့ရဲ့ Delaware ကပန်းဖြေနေမှာတိကျခွဲနေနေရတာပါ။လူလူမဲ့တွေ့ဆုံမဲ့အစီအစဉ်လည်းဘာမှမရှိပါဘူး။တချိန်တည်းမှာပဲသူ့ပြိုင်မဲ့ဖြစ်တဲ့သမ္မတဟောင်း Donald Trump ကတော့ celebrity ညနေမှာပဲ Republican Party သမ္မတလောင်းဖြစ်တဲ့အမည်ချင်းတင်တာကိုလက်ခံတော့မှာဖြစ်ပါတယ်။ Russia ကျူးကျော်စစ်ကိုတွန်းလှန်နေရတဲ့ Ukraine ကိုညီညီညွတ်ညွတ်နဲ့အကူအညီပေးကြဖို့ celebrity မှာပဲ Berlin မှာဆက်တင်ကျင်းပတဲ့ EU ဥရောပသမ္မတနိုင်ငံတွေထိပ်သီးအစည်းအဝေးတက်ရောက်တဲ့ခေါင်းဆောင်တွေကပန်ကြားလိုက်ပါတယ်။ Oxford နားက Blenheim နားတော်မှာ celebrity ကျင်းပတဲ့ဥရောပနိုင်ငံရေးအတိုင်းဝိုင်းထိပ်သီးအစည်းအဝေးEPCS ဖွင့်ပွဲအခမ်းအနားမှာဗြိတိန်ဝန်ကြီးချုပ်ခီယာစတာမာကဥရောပနိုင်ငံတွေနေနဲ့ရုရှားရန်လိုမှုကိုခန်းနေရတဲ့ယူကရိန်းတွန်းလှန်စစ်အတွက်ညီညွတ်ညွတ်ထောက်ခံပံ့ပိုးမှာဖြစ်ကြောင်းပြောပါတယ်။ ရုရှားရဲ့ချင်းချမှုဟာဥရောပတလွှားကိုပါပြန့်လာနေပြီဖြစ်ကြောင်းလည်းပြောပါတယ်။ဒါပြင်ဥရောပနိုင်ငံအများပြားဟာကုန်နိုင်ငံရဲ့ဒီမိုကရေစီတိုက်ခိုက်ခံရတာတစ်ခုတည်းကိုပဲမြင်နေပေမဲ့လမ်းမာရီဘော်ကလူတွေပြစ်မှတ်ထားတိုက်ခိုက်ခံရနေတယ်လို့ဥရောပဝင်းတဲ့စစ်လေရင်တွေဝင်လာတာ၊ကဲယူရမှာသင်းမော်တွေကျင်းလည်လာတာတွေ့လာတဲ့အားလုံးအခုတည်းပိုအာရုံစိုက်ကြဖို့ပန်ကြားလိုက်တာဖြစ်ပါတယ်။ဒီစီးပွားကိုဧည့်သည်တော်ဖြစ်ပေါဝင်တယောက်တဲ့ယူကရိန်းသမ္မတကတော့သူ့ရဲ့နိုင်ငံကိုအကူအညီပေးနေတဲ့ဥရောပနိုင်ငံတွေကိုကျေးဇူးတင်ကြောင်းနဲ့ဒီလိုကောင်းဆောင်တွေနဲ့ရုရှားသမ္မတကြားရင်းရှိခမ်းတဲ့ဆက်ဆံမှုမျိုးမရှိနိုင်တာအားသာချက်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ၊ Damaho Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူအေမြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ယူအေအမေရိကန်တန်ကတောက်ချာမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ယာယီသမရဦးမြင့်ဆွေဟာဆေးခွင်နဲ့ကျန်းမာရေးဆောင်ရှောက်ကုသမှုခံယူနေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဦးမြင့်ဆွေဟာ2023နှစ်ဆန်းပိုင်းကစပြီးခြေလက်တုံးပြီးအစာတောက်ပြက်လာတဲ့အတွက်ဆေးဆရာမှာအာယုံကျောနှေးကွေးတုံဆိုင်တဲ့ယောဂါနဲ့အာယုံကျောအားနဲ့တဲ့ယောဂါတွေခံစားနေရတာတွေ့ရကြောင်းနဲ့ဒီနှစ် April 15ရက်က19ရက်အထိစင်ကာပူနိုင်ငံ Mount Elizabeth ဆေးုံနဲ့မေလ28ရက်က June 17ရက်အထိအမှတ်နှစ်ကတက်မတော်ဆေးုံကြီးရဲ့ဂရင်တရားဆန့်ဆေးုံမှာအုံနောက်နဲ့အာယုံကျောဆန်ကဆေးကုသမှုခံယူခဲ့တယ်လို့ဖော်ပြထားပါတယ်။မျက်စိနှစ်ဖက်စလုံးအတွက်အတွင်းတိမ်ခွဲဆိတ်ကုသမှုခံယူတဲ့အတွက်အမြင်အာယုံပြန်ပြီးကောင်းလာပေမဲ့အာယုံကျောအားနဲ့ယောဂါဆက်ပြီးခံစားနေရတာကြောင့် June 17ရက်နေ့ကနေ July 30အထိဆေးခွင့်နဲ့နေမှာပဲကျန်းမာရေးဝန်ကြီးဒေါက်တာတက်ခိုင်ဝင်အပါဝင်အထူးဆေးကုသမှုအဖွဲ့ကအနည်းချက်ကုသပြီးတော့ပေးနေတာဖြစ်ပါတယ်။ယာယီသမရဦးမြင့်ဆွေကအခုချိန်ထိကျန်းမာရေးအခြေအနေကောင်းမွန်မှုမရှိသေးပဲနေ့စဉ်နှုတ်ရှားဆောင်ရွက်မှုတွေမလုပ်နိုင်တာကြောင့်ဆေးကုသမှုခံယူနေရဆဲဖြစ်တယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဆေးအနာတိုင်းနာ၄နှစ်ထဲကိုရောက်လာနေပြီဖြစ်တဲ့မြန်မာနိုင်ငံအခြေအနေဟာတိတ်ပြီးဆိုးနေတဲ့အတွက်ကုလသမဂ္ဂရေရှည်ဖွံ့ဖြိုးရေးရည်မှန်းချက်ပြည့်ဖို့ခက်ခဲနေကြောင်းနဲ့မြန်မာအတွက်နိုင်ငံတကာကအကူအညီပေးကြဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ္မတိဦးကျော်မိုးထွန်းကနယူးယောက်မှာကျင်းပတဲ့2024ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီ ECOSOC အခြေတင်ဆွေးနွေးပွဲမှာချက်တဲ့ပင်းတွေကပြောပါတယ်။မြန်မာပြည်သူတွေရဲ့အခြေအနေစကလုံးနဲ့တော့မဖော်ပြနိုင်လောက်အောင်တိတ်ကိုဆိုးနေကြောင်းစစ်ကောင်စီကြောင့်တေဆုံးရသူအရသာ9400ကျော်နဲ့လူပေါင်း3,300,000ဆွန့်ခွာထွက်ပြေးရတယ်လို့လူပေါင်း18,600လူသားဆန္ဒမှုအကူအညီလိုကြောင်းနိုင်ငံဦးရေထုတ်ဝက်လောက်ဟာဆင်းရဲမွဲတေမှုတတ်မှတ်မြင့်အောင်ရောက်နေပြီးတော့လူပေါင်း13,000ကျော်ဆန်းရဲရဲကမလုံလောက်တဲ့ဒဏ်ခံနေရတယ်လို့ကလေးငယ်9သိန်းလောက်ဟာလည်းအာဟာရချို့တဲ့မှုဒဏ်ဒီနေ့တည်းခံရနိုင်နေရှိတယ်လို့တွက်ထားကြောင်းဖော်ပြထားပါတယ်။အလုံးလက်မဲ့ဦးရေ8.1%ရာခိုင်နှုန်းမြင့်လာပြီးစစ်မှုမထမ်းမနေရဥပဒေကြောင့်လူငယ်တွေပြည်ရင်းမှာပြောင်းရွှေ့နေရတယ်လို့ပြည်ပထွက်ခွာနေကြတဲ့အပြင်တရားဥပဒေစိုးမိုးမှုမရှိတဲ့အတွက်နိုင်ငံဖြတ်ကျော်မှုကင်းတွေဖြစ်လာစေတယ်လို့ဥကြုံမှုထောင်းကြေညာချက်မှာဖော်ပြထားပါတယ်။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူဟာဣသရေလတောင်ပိုင်းကဣသရေလစစ်သည်တော်တွေစီကိုကျေးဇူးပဒင်းတွေမှာတွားရောက်ခဲ့ပါတယ်။လာမယ့်သတင်းပတ်ကြရင်အမေရိကန်နိုင်ငံဝါရှင်တန် DC မှာအမေရိကန်လွှတ်တော်ကိုဣသရေလဝန်ကြီးချုပ်ကမင်းငွန်းပြောဖို့ရှိပါတယ်။ဣသရေလမျိုးသားလုံခြုံရေးဆိုင်ရာဝန်ကြီးအစ်မာဘန်ဂျီဘာဟာဂျေရုဆလင်မြို့ကဘာသာရေးအထွတ်မြတ်ထားတဲ့နေရာတစ်ခုကိုတွားရောက်နေချိန်တနေ့တည်းမှာပဲဣသရေလဝန်ကြီးချုပ်ကလည်းဂါဇာတောင်ပိုင်းကိုမမျှော်လင့်ဘဲနဲ့တွားရောက်ခဲ့တာဖြစ်ပါတယ်။ဂါဇာတောင်ပိုင်းကပြန်ထွက်လာပြီးမှသူ့ရဲ့ခရီးစဉ်ကိုဝန်ကြီးချုပ်ရုံးကလည်းကြေညာခဲ့တာပါ။ဒဇာကန်တွေလဲလှယ်ရေးသဘောတူညီချက်ကိုရဖို့ဆွန်ရင်စီးရဲအရဖိအားပေးရုံပဲရှိတယ်လို့ဣသရေလဝန်ကြီးချုပ်ကခရီးစဉ်ပြီးမှပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အစောပိုင်းတုန်းကတော့ဣသရေလလွှတ်တော်ကလည်းပါလက်စတိုင်းတိုင်းပြည်ထူထောင်ရေးကိုဆန့်ကျင်တဲ့ဆုံးဖြတ်ချက်တည်းကိုချမှတ်ခဲ့တာပါ။ယေရုရှလင်မှာရှိတဲ့ El Aqsa ဘုရားကျောင်းကိုဣသရေလကျောင်းဝင်ကြီးတွားရောက်ခဲ့ခြင်းမှာပဲဣသရေလနိုင်ငံရေးသမားတွေအနေနဲ့မိတော့နဲ့မตายရသင့်ဘူးလို့အမေရိကန်သမ္မတအင်ဂျီရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရ John Kirby ကပြောကြားခဲ့ပါတယ
်မြန်မာပြည်ရဲ့တောက်ချာနေမယ့်ခင်ထိတ်တန့်ရောက်တဲ့တင်းတွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ VOA နဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်။စစ်ကောင်စီကလက်နက်ဝယ်ယူနိုင်ဖို့ထိုင်းဗန်ဒီနဲ့ပတ်သက်ခဲ့တဲ့ဆိုတဲ့ဆူဆွဲချက်ကိုထိုင်းနိုင်ငံရဲ့ဝန်ကြီးကငင်းဆန်လိုက်တဲ့သတင်းမတင်ပြခင်မှာရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။ရခိုင်ပြည်နယ်တွင်စစ်ပွဲတွေကြောင့်ကြာရှည်လာတာနဲ့အမျှဒေသရင်းမှာကုန်စည်နဲ့စေဝါပြက်လက်တာတွေအလုတ်ကန်ရှားပါတာတွေနဲ့ရင်ဆိုင်နေရပါတယ်။ငွေသားရှားပါမှုကြောင့်လည်းငွေကျပ်တသိန်းကို20ရာခိုင်နှုန်းဝန်ဆောင်ကပေးပြီးငွေထုတ်ယူနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုဇော်မိုးကျော်ကပြောပြမှာပါ
။ရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့အာရခတပ်တော် AA အကြားတကြောပြန်တိုက်ပွဲတွေဖြစ်ပွားနေတာ9လကျော်လာပြီးသိမ်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။တိုက်ပွဲကာလတစ်ချောင်းမှာရခိုင်ပြည်တွင်းကုန်စည်စီးဆင်းမှုတွေကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာရှားပါးတာတွေနဲ့စေဝါပြက်လက်မှုတွေရင်ဆိုင်နေကြရပါတယ်။ကုန်စည်နဲ့အလုတ်ကန်အခွင့်အလမ်းရှားပါးလာတာအပြင်အခုဆိုရင်ငွေသားရှားပါးမှုကိုပါရင်ဆိုင်လာကြရတယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ်
။ဒီရခိုင်မှာကဒီငွေသားရှားပါးမှုပြဿနာကတူတူလေးဆိုးရတဲ့အခြေအနေမှာရှိနေတယ်ပေါ့နော်။ဟိုငွေလွှဲငွေထုတ်ဆိုင်တွေမှာသွားထောက်ရင်လည်းပါတာတူတူများတယ်။အခုဆိုကျွန်တော်တို့ဟို20တချို့နေဖက်တွေမှာဆိုရင်23အဲ့လောက်ထိတောင်ဈေးကမြင့်တက်နေတယ်ပေါ့နော်။ဒါဆိုရင်ဒီဒေသခံတွေကငွေကြေးရဖို့ကတူတူလေးရှားပါးလာတယ်။အဲ့ဒီနောက်ဆက်တွဲကကျွန်တော်တို့တွန့်ကြွရတဲ့ကတူအော်လေပတ်မကမရှိတော့ဘူးနော်ဒီနေ့စဉ်လူမှုဘွားရဲ့ပိုင်းမှာတိကျမှုတွေဖြစ်လာတယ်ဒါကဒီကြီးမားတဲ့စင်ကာပူတစ်ခုဖြစ်နေတယ်ပေါ့လက်ရှိကာလမှာ
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကစပြီးတော့တကြောပြိုင်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တယ်လို့အဲ့ဒီအချိန်ကလေးကရခိုင်ပြည်နယ်အတွင်းကဗန်လုပ်ငန်းတွေလည်းရပ်ဆိုင်းလာတာအခုဆိုရင်9လကျော်လာပြီဖြစ်ပါတယ်ဗန်စနစ်တွေမလဲပတ်တော့တာကြောင့်ရောဒေသတွင်းပို့ကုန်တွေမရှိတော့တာကြောင့်ပါအခုလိုငွေသားရှားပါတဲ့ပြဿနာကိုရင်ဆိုင်လာရတာဖြစ်တယ်လို့ကြောက်တော်ဒေသခံလူငယ်တဦးကပြောပါတယ
်ဒီဘက်ကဘန်စနိုက်ကလေပတ်မှုမရှိတော့ငွေသားထုတ်ယူမှုဘက်ကတော့မရတော့ဘူးအမရှိတဲ့ငွေသားတွေကအပြန်ဝရောက်တော့တယ်ပေါ့အထူးသဖြင့်ကျွန်တော်တို့ဒီအိန္ဒိယဖက်နယ်ကွန်ကရစ်ကဒီဘက်မှာရှိတဲ့ငွေသားတွေကတစ်ဖက်နိုင်ငံပြည်ချင်းနိုင်ငံမှုနဲ့ဆွဲလိုက်တော့တော်တော်လေးအမောက်ကများတော့တယ်ပေါ့နော်ဒါဆိုရင်ဒီရှိတဲ့ပြည်ထဲမှာရှိတဲ့ဒေသထဲမှာရှိတဲ့ငွေတွေကတစ်ဖက်ကိုရောက်တော့တယ်အဲ့ဒီငွေတွေကိုပြန်ပြီးတော့ရယူနိုင်ဖို့အတွက်လည်းဒီဘက်မှာလက်ကျန်ငွေကမရှိတော့နောက်ပြီးနောက်ချက်ကဒီခုဆိုရင်ကွန်ဒီမွန်လမ်းကြောင်းတွေလည်းအကုန်လုံးရိုက်ကန်တော့ဒီတော့မှငွေသားဘလို့မှရှာလို့မရဘူးဖြစ်သွားတယ်ပေါ့
ရခိုင်ပြည်နယ်အတွင်းနေဆက်ကုံတွယ်ရေးတွေလည်းရပ်တန့်နေသလိုဒေသအတွက်စားနပ်ရိက္ခာတွေကိုပေါန့်ခိုလမ်းကြောင်းကနေတဆင့်တင်သွင်းနေရတာကြောင့်ကုန်စည်နှုန်းတွေလည်းအဆမတန်မြင့်တက်နေပါတယ်မြေပုံမြို့နယ်ဝန်ထမ်းတို့ကတော့ရတဲ့လစာတစ်ဝက်လောက်ကိုငွေထုတ်ခပေးနေရတာကြောင့်ခက်ခဲနေတယ်လို့ပြောပါတယ
်။အဓိကဒီငွေသားမရှိဘူးပေါ့နော်။တချို့ဆိုလို့ရှိရင်ဟို20ရာခိုင်နှုန်းပေးပြီးထုတ်မယ်ဆိုရင်တော့ငွေထုတ်လို့မရတဲ့အခြေအနေရှိတယ်။ဘာလို့လဲဆိုတော့သူတို့ကငွေသားမရှိဘူးပေါ့နော်။ထုတ်ပေးဖို့ငွေမရှိဘူးဆိုပြီးတော့ဟိုတချို့ဆိုင်ရာမျိုးရှိရင်ငွေထုတ်လို့မရဘူးဖြစ်နေတယ်လောလောဆယ်အခြေအနေကလေ။နေရာတဲ့ဆိုင်တွေဆိုလို့ရှိရင်ဒီ20ရာခိုင်နှုန်းပေးပြီးထုတ်ရတယ်ပေါ့နော်။ဒီမှာတော့ဒီပုံမှန်ဆိုလို့ရှိရင်ဒီမှာတော့ဝန်ထမ်းတစ်ယောက်ကနေပြီးတော့ဒီလိုက်ငါးသိန်းပေးရတယ်ဆိုပါဆိုသိန်းကဒီ2000လုံးနဲ့ဖြစ်လိုက်မယ်ဆိုလို့ရှိရင်အော်ညီမတို့တပိုင်းတော့ပါသွားပြီဆိုတော့တိတိလေးပိုင်းမှာဒီလက်ရှိကွန်ဆေးတင်းနဲ့ဆိုရှင်ညီမတို့အတွက်ဘလို့မှအဆင်မပြေဘူးလို့ဆိုတော့ငွေထုတ်ခဲ့ဒီအချိန်ကြီးကတော့ရင်းဖို့ဆိုးနေရှင်ဟုတ
်လက်ရှိရခိုင်ပြည်နယ်မှာမြို့နယ်6ခုကိုအာရခတပ်တော် AA ကသိမ်းပိုက်ထားပြီးဒေသတွင်းစားနပ်ရိက္ခာရရှိရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့ AA ဘက်ကပြောဆိုထားပါတယ်ဒါပေမဲ့လည်း AA သိမ်းထားတဲ့မြို့နယ်တွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတာကြောင့်ဒေသခံတွေအနေနဲ့ဘေးလွတ်ရာတွေမှာဆက်ပြီးတိမ်းရှောင်နေကြရပါတယ
်။ကုဇော်မိုးကျော်ပြောပြခဲ့တာပါ။တိမ်းမကြခင်မှာ Republican Party ညီလာခံနဲ့ပတ်သက်တဲ့သုံးသက်ချက်ကိုတင်ပြဖို့ရှိပါတယ်။အခုတော့ထိုင်းဘန်နေနဲ့ပတ်သက်ပြီးထိုင်းအစိုးရကဘာပြောသလဲကြည့်အောင်ပါ။မြန်မာစစ်ကောင်စီဘက်ကလက်နက်ဝယ်ယူတဲ့ကိစ္စတွေမှာထိုင်းဘန်တွေကနေတဆင့်ငွေလွှဲဝန်ဆောင်မှုတွေကိုအသုံးချခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကူလာအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ရဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်ထိုင်းအစိုးရအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုကိုထောက်ခံတဲ့မူဝါဒမရှိဘူးလို့ထိုင်းနိုင်ငံသားရေးဝန်ကြီးမာရစ်ဆမ်ဂီယန်ပုန်စာကထိုင်းပါလီမန်မှာပြောကြားလိုက်ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ဗျာ
။မြန်မာစစ်ကောင်စီကလက်နက်တွေဝယ်ယူရာမှာထိုင်းဗန်တွေကနေတဆင့်ငွေကြေးလွှဲပြောင်းမှုတွေပြုလုပ်ခဲ့တယ်ဆိုပြီး ကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အင်ဒရူးရဲ့အစီရင်ခံစာမှာဖော်ပြခဲ့ပြီးတဲ့နောက်မှာတော့ဒီကိစ္စနဲ့ပတ်သက်လို့ဆွတ်ဆွဲခံထားရတဲ့ထိုင်းဗန်အသီးသီးကကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးကြားနာစုံစမ်းမှုတစ်ခုကိုထိုင်းအစိုးရကလှုပ်ဆောင်ခဲ့ပါတယ်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်ဇူလိုင်လ18ရက်နေ့မှာပဲပါလီမန်တွင်ထိုင်းနိုင်ငံသားရေးဝင်ကြီးမစ္စတာမာရစ်ဆန်ဂီယန်ဖွန်ဆာကအခုလိုပြောဆိုသွားခဲ့ပါတယ်
เป็นการจัดซื้อยุทธภัณฑ์หรือมีกองทัพเมียนมาเป็นผู้ได้รับผลประโยชน์สุดท้ายและไม่พบ
မြန်မာအစိုးရရဲ့လက်နက်ဝယ်ယူမှုကိစ္စတွေမှာထိုင်းဗန်များပါဝင်ပတ်သက်နေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့တက်တဲ့အခိုင်အမာမရှိပါဘူးထိုင်းအစိုးရအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုထောက်ခံတဲ့မူဝါဒမရှိပါဘူးလို့လည်းပြောဆိုသွားပါတယ်ကုလသမဂ္ဂဗရင်းညင်စာတန်းကိုချိုးဖောက်ပြီးထိုင်းဗန်လုပ်ငန်းတွေကဒီလိုပါဝင်ပတ်သက်မှုတွေလုံးမမဟုတ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံအနေနဲ့နိုင်ငံတစ်ခုနဲ့တစ်ခုကြားကဆက်ဆံရေးကိုတန်းတူညီတူလေးစားပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်အခုလိုမျိုးဆွဆွဲချက်နဲ့ပတ်သက်ပြီးအချက်နဲ့သတင်းအတိအကျနဲ့ပေးပို့လာမယ်ဆိုရင်ထိုင်းအစိုးရကသက်ဆံရာစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုညွှန်ကြားပြီးစစ်ဆေးဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်အခုချိန်မှာထိုင်းဗန်ဒီဘက်ကလည်းတရားဝင်ညှင်းဆိုထားပြီးဖြစ်ပါတယ်လို့လည်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်ထိုင်းအထိုက်ခံပါတီဖြစ်တဲ့move forward party ရဲ့လွှတ်တော်အမတ်တဦးဖြစ်သူ Mr. Ransiman Rong ကကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အစီရင်ခံချက်မှာပါတဲ့ထိုင်းဗန်ဒီရဲ့ငွေကြေးလွှဲပြောင်းမှုကိစ္စတွေအကြောင်းဝန်ကြီးချုပ်စေတာထဝီစင်ကိုမေးမြန်းခဲ့တာနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီး Mr. Marik ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။ထိုင်းကုမ္ပဏီတွေကနေမြန်မာစစ်တပ်အတွက်ရဟတ်ယာဉ်တွေ၊နေရအပိုပစ္စည်းတွေအရက်ဖက်စစ်ဖက်နှစ်မျိုးလုံးအသုံးပြုနိုင်တဲ့အသုံးဆောင်တွေသေးပဲဆိုင်ရာပစ္စည်းတွေဝယ်ယူတဲ့လုပ်ငန်းတွေအပါအဝင်ဒီလိုဝယ်ယူခဲ့တဲ့အပေါ်မှာထိုင်းဗန်တွေကအယောင်းဝယ်အစဉ်ပြေအောင်စီစဉ်ဆောင်ရွက်ခဲ့တယ်ဆိုပြီးကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အန်ဒရူးရဲ့အစီရင်ခံစာမှာရေးသားထားပါတယ်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
အခုတော့ RNC ညီလာခံနဲ့ပတ်သက်ပြီး Republican မူဝါဒဆိုင်ရာတုံ့ပြန်ဆွေးနွေးချက်တွေနားဆင်ရပါမယ်။ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံအတွင်းပါတီတွင်းညီညွတ်ရေးပြသဖို့ကြိုးပမ်းခဲ့ကြသလိုလာမယ့်သမရရွေးကောက်ပွဲမှာပါတီကိုယ်စားပြုပြန်ဆိုင်မဲ့ခေါင်းဆောင်ကိုလည်းရွေးချယ်ခဲ့ကြပါတယ်။ဒီညီလာခံအတွင်းပါတီမူဝါဒဆိုင်ရာဆွေးနွေးချက်တွေနဲ့ပတ်သက်လို့နိုင်ငံရေးအကဲအခတ်ဒေါက်တာတင့်ဆွေနဲ့ဦးစိုးသုံးမှုန်တို့ကိုဖိတ်ခေါ်ပြီးVOA editor ဦးကျော်စံပါကဆွေးနွေးထားပါတယ်ခင်ဗျာ
ဆရာတို့ညောင်လုံးမင်္ဂလာပါတကယ်တော့ဆရာတို့ညောင်လုံးကိုပရိသတ်ကစီပြီးဖြစ်ပေမဲ့တောင်းအောင်ရကျွန်တော်မိတ်ဆက်ပေးပါရစေဒေါက်တာတင်းဆွေဟာ1990ပြည့်ရွေးကောက်ပွဲမှာရွေးကောက်ခံလွှတ်တော်ကိုယ်စားလုံးသူဖြစ်ခဲ့ပြီးတော့နောက်ပိုင်းမှာမြမအေးကိုတောက်လျှောက်ဆွေးဝင်တစားဆောင်ကြည့်လေ့လာနေတဲ့ပုဂ္ဂိုလ်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်ဥဆုံးသုံးဖို့ဆိုရင်လည်းချင်းမျိုးသားတူဖြစ်ပါတယ်ချင်း Association of Maryland American ပြည်ထောင်စုက Executive Director အမှုဆောင်ညွှန်ကြားမှုတူဖြစ်ပါတယ်ခင်ဗျာအထူးကျေးဇူးတင်ပါတယ်ဆရာတို့ interview ပေးတဲ့အတွက်ကျွန်တော်တို့
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒီနေ့ဆွေးနွေးကြတာကတော့အခု American ပြည်ထောင်စုကကျင်းပစေဖြစ်တဲ့ Republican Party ရဲ့အမျိုးသားညီလာခံ RNC တို့အတူဖော်ရပါလေဒါ National Congress ရဲ့ဒုတိယနေ့အပြီးအချိန်တွေကိုကျွန်တော်ဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်ဆွေးနွေးတဲ့အချိန်ကဗုဒ္ဓနေ့ဆိုတော့ဒုတိယနေ့အပြီးပေါ့လေတတိယနေ့တော့သူတို့စားတော့မှာဖြစ်ပါတယ်ဆိုတော့ဒီဒုတိယနေ့ရဲ့အထူးအရေးကြီးတဲ့အချက်ကိုပထမဆုံးဥတည်ပြီးတော့ပြောချင်ပါတယ်ဆရာဒေါက်တာတင်းဆိုရင်ဒုတိယနေ့ဆွေးနွေးမှုရဲ့အဓိကထူးခြားချက်ကဘာလို့စပြီးပြောချင်ပါလဲခင်ဗျာ
ဟုတ်ကဲ့ဒီနေ့မှာတော့ပထမနေ့ကကြေညာခဲ့တဲ့ဒုတိယသမ္မတလောင်းအမည်စင်းကိုထောက်ခံကြတာ ਨੇ တစ်ချိန်တုန်းကယူရိုပွဲကမ်ပိန်းတွေလုပ်တုန်းကဒေါ်နယ်ထရမ့်နဲ့အတိုက်ခံလုပ်ခဲ့တဲ့ Republican သမ္မတလောင်းတွေဟာအခုဒေါ်နယ်ထရမ့်နောက်မှာမမမမခိုင်ခိုင်မာမာစီစီလုံးလုံးရှိကြတယ်ဆိုတော့မိန်ကွန်းတွေကိုဟိုကြားလို့ကောင်းကြားလို့အင်မတန်ကောင်းအောင်ပြောဆိုသွားကြတဲ့အိန္ဒိယပြည် Republican Party မှာစီလုံးမှုရှိတယ်ဆိုတာပြတဲ့ message ကိုပေးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့တို့ဘုံသုံးဖို့ရဲ့သဘောထားလည်းသိကြသည်ခင်ဗျာဒုတိယနေ့ထူးခြားချက
်ဟုတ်ကဲ့ပထမနေ့မှာတို့ရဲ့ပထမနေ့အတွက်ကောင်းစင်တည်တံ့ရှိတယ် ဒီထမ်းရဲ့ campaign မှာသူရဲ့ကောင်းစဉ်ကြီးကြီးကတော့ make america once again ဒါပေမဲ့ပထမနေ့မှာကောင်းစဉ်တည်တန့်ရှိတယ်မနေ့ညမှာကျတော့ဒုတိယနေ့ညကျတော့သူတို့ကောင်းစဉ်ကmake america safe again ဆိုပြီးတော့လုံခြုံရေးကိုသူတို့ကအာရုံစိုက်ပြီးတော့ဆွေးနွေးပါတယ်ဒါပေမဲ့အဲ့ဒီလုံခြုံရေးဆိုတဲ့နေရာမှာအတိအကတော့ဟော immigration နေဆက်လုံခြုံရေးဟိုပြီးတော့နောက်တစ်ခုသူတို့နေချက်လို့နေဆက်လုံခြုံရေးဆိုပြီးတော့ပြောပြီးမှတစ်ဆက်တည်းသူတို့ဘာတွေပြောတယ်လဲဆိုတော့ immigration issue ဒါတရားမဝင်ရောက်လာတဲ့လူတွေကိုသူတို့ကသူတို့နိုင်ငံကိုပြန်ပြေတော့ပြန်ပို့မယ် deportation ပြန်လုပ်မယ်ဆိုတာကိုလည်းသူတို့ကောင်းကောင်းလေးဆွေးနွေးထားတယ
်ဆိုတော့အဲ့ဒီနေဆက်လုံခြုံရေးဆိုတဲ့နေရာမှာအဓိကအဖြစ်သူတို့က Republican Party ရဲ့ရည်ရည်ကတော့နေဆက်ကိုလည်းတကူဝင်ခွင့်ပေးတယ်ဖွင့်ပေးတယ်ဆိုတော့လက်မခံဘူးပေါ့
ဟုတ်ကဲ့
အဓိကအဲ့ဒါဆိုတော့သူတို့အဓိကထောက်ပြရတဲ့ဟာ Republican Party Donald Trump ရဲ့ဒီဂျိုဘိုင်ဒန်လက်ထက်မှာပေါ့လေနေဆက်ကိုစီမဲကမဲ့ဖွင့်ပေးတယ်လို့သူကယူဆဆဆပြီးတော့အခုလိုပြောလာရတာဖြစ်တယ်သူကဆိုတော့အဲ့ဒီတော့ဂျိုဘိုင်ဒန်လက်ထက်ကနေဆက်လူညူကြီးကတကယ်ပဲသူတို့ပြောပြတော့ဆိုရခဲ့တယ်လို့ထင်ပါလားရ
မင်းညာစီနေတာတက်ခရုစ်ကဘာပြောတယ်လဲဆိုတော့တမတ်တဘိုင်ဒန်ရဲ့လက်ထက်မှာဒီ10 million နော်မီလန် 10 million ဟောလူကြီးတို့ဝင်လာတယ်လို့သူတို့ထောက်ပြထားတယ်ဒါ data ကမှန်ချင်မှမှန်ပဲဒါပေမဲ့သူတို့ကတော့ဒီအဓိကတော့ဒီဟာကဒါမဆန်းပါဘူးဒါ2026တုန်းကလည်းဒီဟာပဲသူတို့ကဒီ illegal immigration နဲ့ border security ပဲပြီးတော့တမတာထမ်းလက်ထက်တုန်းကသူတို့ဒီဟာပဲလောက်လာတယ်ဒါကြောင့်ဒီဟာကတော့မထူးဆန်းပါဘူးပြသူတို့ဆက်ပြောမှာပဲလုံးမှာပဲ
โอเคสรุปเสียดรดินเสียตรุเยปาร์ตี้ด้วยญิญญมุอ่ะอธิกทาไว้ปริดุริยานี่มาปยาดาหยอกเดตะชิงก็ตู้โสั่นจิงแกเรตูเนี่ยเปลี่ยนแบบผิดแกเรลูรีตู้อายีทอกขันลายาเรสรุปပြောไว้ damage ดีทอกขันมุอ่ะตรุปาร์ตี้ด้วยสรุปตรุปาร์ตี้ด้วยมาลงเนี่ยดาตรุมีดาซุมีดาซุเคสด้วยบ่ family affairs ปาร์ตี้โลผิดนี่รอตะเกรันตู้เยโดนัลด์ทรัมป์บ่มาทอกขันมุอ่ะပါတီတွေထောက်ခံမှုတော့တက်လာတယ်ဆိုတော့ပြည်သူလူထုရဲ့ထောက်ခံမှုကရောအဲ့ဒါနဲ့တပြည့်ချင်းတက်လာနိုင်ရလို့ဆရာထင်ပါလားခင်ဗျာ
အဲဒီမေကွန်ကအမ်တန်ကောင်းလို့မေကွန်ဖြစ်သွားတယ်ခင်ဗျာမိသားစုတော့တီတီလုံးလုံးပေါ့လေဒေါ်လန်ထရန့်သားအစားပြီးသမီးအစားပြီးတော့ဟိုထောက်ခံတဲ့လူတွေကညီညွတ်မှုကိုတော့ပြသွားတာပေါ့နော်ဒါပေမဲ့လို့အမေရိကန်နိုင်ငံကြီးကကွေးနေတာကအခုဆိုရင်ဟိုသမ္မတဘိုင်ဒန်ပြောသလိုဟုတ်ပို့ပြီးတော့တိတိတာသာသွေးထွက်တန်ယိုဖြစ်အောင်ကွင်းနေတဲ့အနေထားတရားကိုရောက်နေတယ်ခင်ဗျအဲ့တော့အမေရိကန်ပြည်တော်စုကြီးပြန်စည်းလုံးဖို့ညီညွတ်ဖို့ကိုမပြောဘဲနဲ့အဲပါတီတွင်စည်းလုံးရွေးပြောတယ်လို့ဟိုကျွန်တော်ကတော့မြင်တယ်ခင်ဗျနောက်တစ်ခုကအမေရိကန်ပြည်တော်စုကြီးကဌာနေလူမျိုးတွေကိုတိုက်ထုတ်ပြီးတော့ဥရောပနဲ့ဥရောအဓိကတော့ဥရောပလေနောက်ဆိုတော့ကမ္ဘာလုံးကတွေလာပြီးတော့နေကြတယ်တကယ်ကဘာကြီးပြားနေတဲ့အနေထားကြီးကိုဒေါ်နယ်ထရမ့်ကဟိုခြံစည်းရိုးကာပြီးတော့လုံမလားဆိုပြီးပိတ်ဖို့ကြိုးစားမှုတဲ့ဖြစ်တဲ့ခင်ဗျအရင်တက်တော့လည်းဟိုဒီဟောဒတိုင်းကြီးဆောက်ခဲ့တာအခုဒီလည်းမပြီးဘူးပေါ့လေအဲထဆောင်မဲ့ပြောရဲဆိုတော့ကျွန်တော်အမြင်ကတော့ तू တကယ်လို့သာနိုင်လို့ तू လှုပ်ချင်တဲ့အလုပ်၄နှစ်လှုပ်တာလည်းပဲအမေရိကန်နိုင်ငံကြီးကလုံလဲလုံမှာမဟုတ်ဘူးလုံးကြုံလဲလုံးမမဟုတ်ဘူးတိလုံးညီညွတ်မှုဟာပို့ပြီးတော့ကွဲသွားနိုင်စရာရှိတယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျဟုတ်ကဲ
့နောက်ဆက်တွဲနဲ့မိလိုက်ချင်တာကအဲ့တော့ဒီအမေရိကန်ပြည်ထောင်စုကနေကဆရာပြောသလိုမိုက်ဂရန့်ရှင်နဲ့ထူထောင်ခဲ့တဲ့အတိုင်းကြီးဌာနေတိုင်းသားတွေဘုံနှင်းချင်းပြီးတော့ဆိုတော့အဲ့လိုတိုင်းပြည်တစ်ခုကနေပြီးတော့အခုလူဝင်မှုကြီးကြေးကိုပြင်းထန်ဆန့်ကျင်ပြီးတော့မဝင်စင်တဲ့ဘာညာလုံးနေဆိုတော့ ethical ကုလင်းသိခါရအောင်သူတို့အနေနဲ့လိပ်ပြလုံစရာကောင်းတဲ့လုံရလို့ဆရာထင်ပါသလားဆရာအနေနဲ့
ကျွန်တော်ကတော့အားတော့မနာဘူးခင်ဗျာမလုံမအောင်မယုံမအောင်ခင်ဗျာလက်ရှိသမ္မတဘိုင်ဒန်ရဲ့ဒုတိယသမ္မတအခုမနေ့ကဒေါ်နယ်ထရန့်ကပြောလိုက်တဲ့ဒုတိယသမ္မတလောင်းရဲ့ဇနီးတွေဟာတနီးဟာအိန္ဒိယလာတယ် နောက်တစ်ခါအမေရိကန်နိုင်ငံရဲ့စီးပွားရေးပေါ့နော်အထူးသဖြင့်ဒီခေတ်ကတည်းကနီးပညာအဲ့ဒီနီးပညာမှာတခြားအမေရိကန်လူမျိုးတွေနဲ့တရုတ်နဲ့အိန္ဒိယကပညာရှင်တွေကြောင်းကြလေအမေရိကန်ဟာဒီနေ့ထိတ်ရောက်နေတာဖြစ်တဲ့တွေ့နိုင်ငံခြားကတခြားနိုင်ငံကလာတဲ့လူမျိုးကိုပိတ်တယ်ဆိုတဲ့စကားဟာလက်တွေ့မကြဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကလည်းပြောလို့တ
ယ်ဟုတ်ကဲ့ဒေါက်တာတင်းဆွေခုနပြောသွားတဲ့သူတို့ပါတီအသွင်းမှာစီယုံကြီး unity အဲ့ဒါဟာကတော်တော်လေးသူတို့အရေးကြီးတယ်ဒီငိလာခန့်ဆိုတာဟာကရွေးကောပွဲပဲသူတို့ရဲ့ရည်ရချက်ကတော့နိုဝင်ဘာလမှာအနာရက်ကြီးပဲဒါကြောင့်မို့မင်းငယ်တော်တော်လေးထူခြားတာဟာကဘာလဲဆိုတော့ဂါဗနာနီကီဟေးလီကိုဖိတ်လိုက်တယ်ဖိတ်ပြီးတော့သူစကားပြောတယ်ဒါတကယ်တကယ်ဟိုဘော strategic ဟိုဘော strategic ကြတယ်သူ့ကိုဖိတ်တာတော့မှဟိုမကြတဲ့ခင်မှာပဲသူသူ့ကိုဖိတ်လိုက်တယ်ဘာဖြစ်လဲသူတို့အထက်မှာစီယုံကြီးကတိတ်အရေးကြီးတယ်နီကီဟေးလီကဘလို့ဖြစ်တယ်လဲဆိုတော့သူ့ကိုကောင်းကောင်းလေးမစီယုံဘူးဆိုရင်သူ့လူတွေက 10% 15% အဓိက background battleground stage တွေမှာပေါ့နော်သူ့လူတွေရှိတယ်ဒါကြောင့်မို့အခုလိုနီကီဟေးလီကိုဖိတ်ပြီးတော့စကားပြောပြီးတော့သူကလည်းဟိုဒီတမတဒေါ်နာထောင်းကိုသူထောက်ခံပါတယ်လို့ပြောတယ်ပြီးတော့သူ့လူတွေရှိကိုလည်းသူပြောသေးတယ်ကဲတမတအထောင်းကိုခင်ဗျအားလုံး 100% သဘောတူမှာမဟုတ်ဘူးဒါပေမဲ့သူ့ကိုတော့အားပေးကြပါစို့ပြောဘာဖြစ်လို့ unity လို့တလဲဆိုတော့အခုသူတို့ဒီ Yuk of Boy 9 ဖို့ဆိုတာဒီ American တပြည်လုံးကိုစဉ်းစားစရာမလိုဘူးသူတို့အနေနဲ့စစ်ဟာဖို့ကရွေးကောက်ပွဲဘလို့နိုင်မလဲအဲ့ဒီရွေးကောက်ပွဲနိုင်ဖို့ဆိုရင်တို့အထဲမှာကစီယုံကြီးလိုတယ်ဘာဖြစ်လို့လဲဆိုတော့အခုတို့အထဲမှာတော်တော်လေးအခက်အခဲရှိတယ်ဘာလဲဆိုတော့အခုဒုသမတဟောင်းမိုက်ဖန့်စ်နော်ဒုသမတဟောင်းမိုက်ဖန့်စ်ကနေအခုတမတဘိုင်ဒင်တမတ sorry တမတထရမ့်ဖ်ကိုသူကလုံးမထောက်ခံဘူးဆိုတော့တို့ပါတီအထဲမှာတော်တော်လေးဟိုအရင်ကတည်းကပူဆူလာတလို့ဖြစ်တယ်။ဒါကြောင့်မို့အခုလိုမျိုးဟိုကျွန်တော်တို့ဂါဗနာဒီစင်တစ်ပေးတာတော့တိတ်ပြီးတော့မအောင်ဘူးဒါပေမဲ့နီကီဟေးလီစ်တို့ဖိတ်တာဟာတော့ဒါတို့တော်တော်လေးဖိတ်တာတကောင်းတယ်ဘာဖြစ်လို့တို့တော်ထဲမှာအခုကမိုက်ဖန့်စ်အကြောင်းကဒီမိုကရက်ကနေလေဘိုင်ဒန်ကမ်ပိတ်တို့ပြန်ပြီးတော့ပြောလာနိုင်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်တယ်
နောက်တစ်ခုကလူတွေကသုံးဆကြတာကဒီပွဲမှာအခုဒီနေ့တခါမတိုင်ခင်မှာပဲဟိုဒေါ်နယ်ထရမ့်ကလုတ်ပြန်ဖို့ကြိုးစားတာခံခဲ့ရတဲ့ဒဏ်ရာတွေရသွားတယ်ဆိုတော့သူ့ဘက်မှာလူတွေကဂရုဏာသက်လာနိုင်မယ်ဆင်ပါသိုက်ဖြစ်လာနိုင်မယ်အဲဒီကြောင့်ဆင်ပါသီဗိုလ်ပို့ပြီးရလာနိုင်တယ်ဆိုပြီးတော့လေသုံးဆကြပါတယ်ဒါကတကယ်တမ်းသူဒဏ်ရာရတာဘာညာပုဂ္ဂိုလ်ရေးအဖြစ်personality နဲ့ပုံပြီးဆိုင်တဲ့ကိစ္စလို့ထင်ပါတယ်ဆိုတော့နိုင်ငံရေးမှာ personality နဲ့ issues ဒီကအကြောင်းအရာနဲ့ပုဂ္ဂိုလ်ရေးကိစ္စရှိတယ်ဆိုတော့ American ပြည်သူလူထုက personality ကိုဦးစားပေးပြီးတော့ဆုံးဖြတ်ကြမယ်ထင်ပါသလားဒါထက်အရေးကြီး issues တွေကိုသူတို့ထပ်ပြီးမစဉ်းစားနိုင်ဘူးလားဥပမာဖြင့်ကျွန်တော်ပြောခဲ့တာကတော့ဒါနေဆက်လုံခြုံရေးကိစ္စဒါ issue through ပေါ့လေဒီကိစ္စကတော့ကျွန်တော်ဆွေးနွေးပြီးဖြစ်ပါတယ်ဆိုတော့ဆရာဒေါက်တာတင်းဆွေဆက်ပြောပါအောင်ဆရာတခြား issue ဆရာဘာတွေရှိနိုင်သေးလဲဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူတွေအလေးနဲ့ထားမယ်ဟာ personality တွေပို့ပြီးတော့အလေးနဲ့ထားမယ် issues
ဟုတ်ကဲ့ဒီ Republican နဲ့ Democrat ကအစဉ်အဆက်ဟိုးရာစုနှစ်ကြီးမတူခဲ့အချက်ကြီး၃ချက်ရှိပါတယ်တစ်ချက်ကတော့ဟို abortion right ပေါ့နော်နှစ်ချက်ကတော့ gun ဆိုတဲ့တနတ်ကိစ္စ၃ချက်ကတော့ကျွန်တော်တို့ပညာရေးကျန်းမာရေးဆိုတဲ့ socialist အယူအဆနဲ့ republican ကတော့ချမ်းသာတဲ့လူတွေကိုဖွန် short ကောက်ပြောဆင်းရဲတဲ့လူတွေဖွန်တိုးကောက်မယ်ဆိုတဲ့ဒီအခြေခံချက်ကြီးသုံးခုရှိပါတယ်အဲ့ဒီအထဲမှာဟိုတနေ့ကသမ္မတဒေါ်နယ်သမ္မတလောင်းဒေါ်နယ်ထရမ့်ကိုလောက်ကြမှုပါတနတ်ကြောင့်ဖြစ်တာကဟိုဘိုင်ဒန်ပြောတဲ့စကားကျွန်တော်အဲ့ဒီတစ်ချက်ကတော့ဟိုသဘောကျပါတယ်ဂန်းကိုမကာကွယ်ရနဲ့ဂဲလ်ကိုကာကွယ်ရဆိုတဲ့အသုံးလုံးပေါ့နော်ဒါကြောင့်ဒီတနတ်ကိစ္စဟာအမေရိကန်မှာအခုဒါကြောင့်လည်းပဲဟိုဒေါ်နယ်ထရမ့်ဘလုတ်ကြံခံရနိုင်တယ်ဆိုတဲ့သတင်းဒါတော့မှထွက်လာတော့ဘသူကလုတ်ကြံလဲဆိုခုတည်းလေးဟိုရှာတော့ပေါ့လေအဲ့ဒီမှာမနေ့ကပဲထွက်လာတဲ့သတင်းတစ်ခုကသမ္မတ ဒေါ်နယ်ထရမ့်နဲ့သူ့လက်ထက်ကအထိတ်ဆုံးအရာရှိကြီးတွေအားလုံးရဲ့ဟာအီရန်ရဲ့ယံအီရန်ကလောက်တန်နိုင်မဲ့အနေရရှိတယ်လို့တရုံဝင်ထွက်လာပါတယ်အဲ့ဒီတော့ဒေါ်နယ်ထရမ့်ကအဲ့တုန်းကဟိုအမေရိကန်နဲ့သဘောတူထားတဲ့နျူကလ িয়ার စာချုပ်ကိုထွက်လိုက်တယ်ထွက်တော့အီရန်ကနောက်တရမကြပါဘူးအီရန်မှာရှိတဲ့အမေရိကန်စစ်စခန်းကိုဒုံးမြန်နဲ့ပြစ်တော့အလကားနေရအမေရိကန်စစ်သားတွေသေကုန်ရောဗျအဲ့တော့ဒီဂန်ကိစ္စလက်နက်ကိစ္စဟာ Republican ရဲ့အဓိကကင်ထားတဲ့လက်ဆုပ်လက်ကင်လက်နက်ကြီးဖြစ်တော့ဒါကိုပြောင်းနိုင်မယ်လို့လည်းမထင်ဘူးဒနယ်ထရမ့်လာကံမကောင်းလို့ကံကောင်းလို့သူတက်လာရင်လေဒီတနက်ကိစ္စကအမေရိကန်မှာပိုဆိုးနိုင်တယ်လို့ကျွန်တော်စိုးရိမ်မှုရှိပါတယ်ခင်ဗျာဟုတ်ကဲ
့ဆိုတော့အခုကိစ္စမှာကသူတို့လောဆယ်အထီးပေါ်လေ gun control နဲ့ပတ်သက်ပြီးတော့သူတို့ထိန်းချုပ်ဖို့ဆိုတာဘာမှနောင်နာရတဲ့စကားလည်းပြောတယ်မကြသေးဘူးဆရာဒီကိစ္စကတော့သူတို့ဆက်လက်ပြီးတော့ဒါ gun ကြောင့်ဖြစ်တာမဟုတ်ဘူးလူတွေရဲ့စိတ်ဓာတ်ပါဖြစ်တယ်ညာဖြစ်တယ်သူတို့လူညုံကြီးပေါညံ့တယ်ပြောညံ့တယ်လို့အကြောင်းပြချက်တင်ပဲဆက်ပြီးသွားနိုင်မယ်ထင်ပါတယ်ဆိုတော့ဒီ Donald Trump လုတ်ကြံကမ္ဘောဒီးယားပိုကိစ္စဖြစ်ပြီးတဲ့နောက်မှာ gun control ဟာပိုပြီးများတင်းကျလာနိုင်ကြီးရှိပါသားတကယ်လို့က Republican တွေဆက်ပြီးတော့အနာရခဲ့မယ်ဆိုရင်ပေါ့ဆရာရဲ့
ကျွန်တော်တော့မထင်ဘူးသူတို့ကတဏ္ဍအလွန်ကြိုက်တယ်ဗျာဆိုတော့သူတို့ကဒီဟာကိုပဲဆက်လုပ်ကြလိမ့်မယ်လို့ယူဆပါတယ်ကျွန်တော်တော့အဲ့ဒါတော့စိုးရိမ်ပါတယ်ဗျာဟုတ်ကဲ့
โอเคคุณครับคุณน่ะပြောရဲကျွန်တော် issues တွေပေါ့လေ
ဟုတ်က
ဲ့ကိုယ်ကိုယ်တော်တော်ထားလိုက်တော့အဲ့ဒီခုန political issues တွေပါသွားသွားနေသလူမျိုးကြီးကိစ္စဝင်ညာပြောခဲ့တယ်တခြား issues တွေဘယ်လိုဟာတွေอ่ะအေးဒီဖြစ်လာမယ်ထင်ပါလ
ားအခုကဒီအဓိကတော့ issue ကပိုင်းနဲ့တို့ခွဲထားတယ် the domestic issue ပြည်တွင်းအရေးအဲ့ဒီ gun control ဆိုတာကပြည်တွင်းအရေးပြီးတော့နောက်တစ်ခုကForeign affairs, domestic policy,
foreign policy,
super on the pine quetare. So, the Nya Chai, the Roga, the Nanga Chai, Sang Thru, Biojame, Erika Mabe, the Trump policy, Bale, Suviro, Buviro, Shinshin Lincheno, Milo Yame. Dime, Chano Tungta de Hakaro, Dua Dalauji.ကိုကွာချမယ်လို့မထင်ဘူးဒီကမှာကျွန်တော်ဘာလို့ဆွေးနွေးလိမ့်မလဲထင်တာယူကရိန်းကိစ္စ
ရပါဘာ
အဲယူကရိန်းကိစ္စကျွန်တော်ဆွေးနွေးဆုံးမပြောလို့မရဘူ
းရှင်းလို့ပြောမယ
်အရှိပိုင်း Middle East ကိစ္စအဲလည်းတို့ပြောမယ်ပြီးတော့
ထိုင်ဝမ်
ကိစ္စပြီးတော့ train နဲ့ပတ်သက်ပြီးတရုတ်ကိစ္စတို့ဘာလို့ဟောတို့ပြောလိမ့်မယ်ဒါပေမဲ့ policy အပြင်ကတော့ကျွန်တော်တလောက်ကြီးပြောင်းလဲရှိမယ်မထင်ဘူးဘာဖြစ်လဲဆိုတော့သမတ္တထမရဲ့ policy ကတော့ဟိုဒါလို့ဘာ bilateralism လို့ခေါ်မလား isolationism လို့ခေါ်မလားပေါ့နော်ပြီးတော့ဘာဖြစ်လို့သူကအခု make america again လို့ပြောတာ ਨੇ ဒါ america first အဲလို့ဖြစ်လာတော့ဒါလောက်ကြီးကျွန်တော်တော့အပြောင်းလဲရှိမယ်ဒါပေမဲ့ဒီကသူတို့ဆွေးနွေးတဲ့ခါမှာပဲပို့ပြီးတော့ဟိုတိတ်တိတ်ချာချာမြင်လိမ့်မယ်လို့ကျွန်တော်ထင်တယ
်အဲ့တော့ domestic issues လို့ပြည်တွင်းကိစ္စညာသူပြောခြင်းတွေပြည်တွင်းလူမျိုးရေးဆိုမှာrule of law တရားဥပဒေစိုးမိုးရေး law and order ကိစ္စဆိုတာပြောကြရပေါ့လေဒါပေမဲ့တချိန်ထဲမှာပဲတချို့ကလည်းထောက်ပြကြတယ် Donald Trump ကသူကိုယ်တိုင်တရားရုံးမှာ
ဆိုဆိုခံပြီးတော့ကျွန်တော်လည်း6ရက်ကိစ္စ
အများကြီ
းဟုတ်ကဲ့
ကိစ္စတွေဖြစ်ခဲ့ပြီးတော့ဒါပြစ်မှုထင်ရှားကြောင်းစီရင်ခံထားရတာကိုပြင်လောက်ခင်းပေးထားတာဘာညာဖြစ်တယ်ဆိုပြီးတော့အဲ့ဒီတစ်ခုကလည်းဝေဖန်ကြတယ်အဲ့ဒါကဘယ်လိုသဘောလဲဆိုတ
ော့အဲ့ဒါပဲအခုကတော်တော်လေး Donald Trump အတွင်းတော်တော်လေးကြွားကြတယ်ဘာဖြစ်အခုကဒီသူကဒီ attempted assassination ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့သူက gun control ကိုပို့ပြီးတော့ကျက်လာမြဲဆိုရင်တကယ်တကယ်က republican က gun control ကိုသူတို့ restriction ပေါ့နော်သူတို့ကအားမပေးဘူးဒါ democrat ကသူတို့ကအားပေးတယ်ဒါကြောင့်သူဘယ်လိုလုပ်လာမလဲအဲ့ဒါတခုပြီးတော့အခုမင်းကလည်းသူတို့ပြော law enforcement ပေါ့နော် law enforcement တို့ကတော့အားပြင်းပြဲတယ်အဲ့လိုကျွန်တော်ရင်းလား6ရက်နေကိစ္စပြောဘယ်လိုလာမလဲဒါကြောင့်နည်းနည်းတော့ဟိုနည်းနည်းတော့ကျွန်တော်တော့နည်းနည်းရှုပ်ထွေးနေတယ်ရှုပ်ထွေးနေတယ်ဒါကြောင့်မို့ဒီ democrat Biden campaign ကလည်းသူတို့ဘယ်လိုလာပြောလာနိုင်မလဲအခုမင်းကကိစ္စနဲ့ဆိုရင်တော့သူတို့ကျွန်တော်ရင်းလား6ရက်နေကိစ္စသူတို့ပြောလောင်းမယ်ပြီးတော့gun control ကိစ္စလေအပြောင်းလဲလုပ်ဖို့ပေါ့နော်သူတို့ပြောတာလင်းမယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်တယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တို့အခုအဲ့ foreign policy issues တွေကျွန်တော် set ဆွေးနွေးနေပါတယ်အဲ့ဒီဟာမတက်ခင် ကျွန်တော်တခုမေးချင်တာဆရာဒေါက်တာတင်းဆွေအခုဆရာစပြောတဲ့အခါမှာဒီ Republican Party National Congress ဟာသူတို့ပါတီတွင်းမှာစီးလုံးညွှန်ရေးကိုအခိုင်အမာတိဆောက်လာတဲ့ဘာညာလို့ပြောတယ်ဆိုတော့တစ်ဖက်မှာရှင်ပြီးပြောနေကြတာကတော့ Democrat တွေကတော့ပါတီတွင်းမှာအကွဲပြဲတွေအများကြီးဖြစ်နေတယ်သမ္မတဘိုင်ဒန်ကိုအစားထိုးသင်းမထိုးသင်းသူကမသိသူတို့ပါတီတွင်းမှာကိုထိုက်ကဒါအထင်းဒါအခြေတင်ပြောဆိုနေကြမှုတွေရှိရဲဆိုတော့ပါတီတစ်ခုရဲ့စီးလုံးညီညွတ်မှုကိုလောလောဆယ်မှာရှင်ဆဲရဘယ်လိုမြင်ပါလဲခင်ဗျာ
အခြေအနေကတော့တော်တော်မကောင်းဘူးခင်ဗျာနှစ်ဖက်လုံးမကောင်းဘူးလို့ကျွန်တော်မြင်ပါတယ်ဒါကျွန်တော်အရင်လဲတင်ပြဖို့ပါတယ်ဒေါ်နယ်ထရမ့်ရောသမ္မတဘိုင်သမ္မတလောင်းဘိုင်ဒန်ရောဟာအသက်အလွန်ကြီးပြီးတော့သူတို့လောက်ရက်တွေကဤနောက်ပြီးတော့လာတဲ့အနေထားတရက်ကိုအမေရိကန်နိုင်ငံကြီးကပြင်ဆိုင်နေရတဲ့ကာလဖြစ်ပါတယ်ဒါမဖြစ်သင့်ဘူးနောက်တစ်ခါသွားသွားမေကွန်တစ်ခုပေါ့နော်အရေးကြီးတဲ့မေကွန်ဒီပြည်တွင်းရေးကိစ္စမှာအမေရိကန်ဟာကျွန်တော်တို့ဟိုကျွန်တော်တို့ဗမာဒီမိုကရေစီရေးဒီဟိုလွန်ခဲ့တဲ့30ဆုနှစ်နှစ်ခုလောက်ကလုပ်ခဲ့တော့ဒီမန္တန်ကြီးသုံးခုပေါ့နော်တရားစီရင်ရေးအုပ်ချုပ်ရေးဥပဒေပြူရေးမန္တန်ကြီးတွေကိုအမေရိကနဲ့အိန္ဒိယကိုကျွန်တော်စံထားပြီးတော့ဗမာပြည်သူကိုပြောခဲ့ရတယ်ဒီကနေ့ဒေါ်နယ်ထရမ့်ရဲ့လုပ်ရဟာသူသာတက်လာရင်အခုတောင်မှဖြစ်နေပြီအုတ်ချုပ်ရေးဟာတရားရေးကိုဟာတွန်းပို့လာတဲ့အနေထားတရားဒါအမေရိကန်နိုင်ငံရဲ့ဒီမိုကရေစီကြဆုံးခန်းကိုဥတည်နေတယ်နောက်ဒုတိယတစ်ပိုင်းဖြစ်တဲ့နိုင်ငံတကာရေးပေါ့နော်အခုယူလိုက်တဲ့အဲဗီဒီပန့်စ်အဲဘန်ဆာနိုင်ငံတကာအတွေ့အကြုံလုံးဝမရှိဘူးခင်ဗျာဒါတခုနောက်တစ်ခုကအမေရိကန်နိုင်ငံရဲ့ကမ္ဘာရေးဆိုင်ရာမှာနေတိုးနဲ့ပစိဖစ်ကအရေးကြီးဆုံးနှစ်ခုဖြစ်ပါတယ်ဒေါ်နယ်ထရမ့်ဟာသူ့ policy အတိတာစီသူကနေတိုးကိုသူကရန်လုံးမှာအာ GDP နှစ်ရခိုင်နှုန်းလို့ဆိုတဲ့အကြောင်းပြချက်လေးတခုနဲ့ရန်လုံးမှာခင်ဗျာနေတိုးဖွဲ့တော့မင်းတို့ GDP နှစ်ရခိုင်နှုန်းဖွဲ့မှာငါပါမယ်လို့လည်းမရှိဘူးနေတိုးရဲ့ရန်သူဟာအဲ့တုန်းကဆိုဗီယက်ဥဆောင်တဲ့လေဝဲအုပ်စုဖြစ်ပါတယ်။အခု85နှစ်ရှိလာတော့နေတိုးနဲ့အမေရိကန်ရဲ့ရန်သူဟာနေအတ္တလနဲ့မြောက်ပိုင်းအတ္တလနဲ့သမုဒ္ဒရာမဟုတ်တော့ဘဲနဲ့ပစိဖစ်ရောက်လာပြီ။အခုမနေ့ကပဲနိုင်ငံသားရေးမှာအရေးကြီးတဲ့အချက်တစ်ခုဒေါ်နယ်ထရမ့်ပြောပါတယ်။တိုင်ဝမ်မင်းတို့ကာကွယ်ပိုက်ဆံမင်းတို့ပဲပေးလို့ဆိုတော့ဒီနေ့အဖြစ်သူဟာအဲသူလုံးနိုင်တယ်သူဟာကိုသူရောင်းစားတာခင်ဗျာဒါသူဆိုတော့ဒီဟာအမေရိကန်ပြည်သူ့ရဲ့လည်းအကျိုးမရှိဘူးအမေရိကန်နိုင်ငံရဲ့လုံခြုံရေးလည်းအကျိုးမရှိဘူးဒါကြောင့်ပြည်တွင်းရေးမှာလည်းအမေရိကန်ကခန့်ကနကြမယ်နိုင်ငံတကာရေးမှာလည်းကဘာမှအမေရိကန်ဟာကြဆောင်းကောင်းကိုရောက်နိုင်တယ်လို့ကျွန်တော်အမှန်ဆိုရင်ပါဟု
တ်ကဲ့ဆရာတခုတချို့ရဲ့စောဒရာတက်ချက်ကဒေါ်နယ်ထရမ့်ရဲ့နိုင်ငံကြီးရေးမှာနေတို့ကိုသူကပတ်စံနေတို့ကဥရောပကာကွယ်ရေးအတွက်ဥရောပသားတွေပူပိကြဆိုတဲ့အယူဆအဲ့ဒါတချို့ဟိုရုံးကလည်းပဲတချို့ယူဆရှိခဲ့ပါတယ်အမေရိကန်ရဲ့ policy က isolation policy ဒါများသောအဖြစ်ဖြစ်ခဲ့တယ်သူတို့ဟာပထမကမ္ဘာစစ်ပြီးတော့နိုင်ငံပေါင်းစုအစည်းအဝေးဖွဲ့ဖို့အမေရိကန်သမ္မတဥဆောင်ခဲ့တယ်တကယ်ပေါ်လာတော့သူတို့အဖွဲ့ဝင်ဖြစ်ခဲ့ဘူးကွန်ဂရက်ကကံဝဲလို့ထွက်ခဲ့ရတယ်နောက်ပြီးတော့ကမ္ဘာစစ်ဖြစ်ရင်လည်းဥရောပမှာပဲဖြစ်တယ်အမေရိကန်ကသွားသွားကာကွယ်နေရတယ်ဆိုတဲ့ယူဆရှိတော့အခုအဲ့ဒါကိုတိုင်ပြီးတော့တချို့ကဘာပြောကြတယ်လဲဆိုတော့အဲ့ဒီဥရောပသမဂ္ဂတို့ဒီဥရောပလူမျိုးရေးအတွက်နေတို့ကိုပတ်စံပေးရတာတို့အခုဆရာနောက်ဆုံးပြောတဲ့တိုင်ဝမ်ကိစ္စတို့ဟာတိုင်ပြည်ရဲ့အခွန်အတန်းလူတို့ရဲ့ပတ်စံကို save လုပ်နိုင်တယ်ဆိုတော့တိုင်ပြည်အတွက်ပို့ပြီးတော့အသုံးပြုနိုင်တယ်ဆိုပဲစောကတက်ချက်လေးရှိရဆရာအဲ့ဒီကိစ္စကိုဆရာဘယ်လိုပြောကြမလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီသမ္မတတွေကအများဆုံးပြင်သူတို့မကြိုက်တဲ့ကိစ္စချင်းပြည်သူလူထုရဲ့အခွန်ဆိုတဲ့စကားနဲ့ကြားကောင်လွှဲချကြတာဖြစ်တယ်။သူတို့လုတ်ချင်တဲ့ policy ကိုသူတို့လုတ်ကြတာပဲ။ဒါသမ္မတတိုင်းမှာပဲခင်ဗျာ။ဒါဒေါ်နယ်ထရမ့်မှာမဟုတ်ဘူး။အရင်ရင်သမ္မတတွေလည်းဒီတိုင်းလုတ်ခွဲကြတာဖြစ်ပါတယ်။နောက်အမေရိကန်နိုင်ငံရဲ့အဓိကအရေးဟာခေါင်းကကျွန်တော်တင်ပြသလိုကဘာမှာထိတ်ဆုံးနံပါတ်၁ကနေကြားဖို့အလားအလာကိုတခုပြီးတခုပေါ့နော်ဒေါ်လာကိစ္စရောနိုင်ငံကာကွယ်ရေးကိစ္စရောအစုံပေါ့နော်ဤပညာကိစ္စရောဟိုအတိုက်ခံနေတလုံးများနေတဲ့အချိန်မှာအမေရိကန်နိုင်ငံကသူများကိုရန်ရှာတဲ့လို့ဟာကိုကိစ္စကိုဂျိုးကိုမကြည့်တာကြတယ်ခင်ဗျဒီနေ့အမေရိကန်ရဲ့ထိတ်ဆုံးရင်ဆိုင်ရတာတရုတ်အုပ်စုဖြစ်ပါတယ်ဆိုဗီယက်မဟုတ်တော့ အတူနိုင်ငံကိုဒေါ်နယ်ထရမ့်ကသူအရင်၄နှစ်လက်ထက်တုန်းကလည်းအကြီးကျယ်ဆန့်ကျင်ခဲ့တယ်။အခုလဲထပ်ပြီးတော့လုပ်မယ်ဆိုရင်တရုတ်နိုင်ငံရဲ့လက်ရှိခေါင်းဆောင်မှုဟာဒေါ်နယ်ထရမ့်နဲ့မတူစင်စင်ဆာဆာတိုင်နေပင်ပင်နဲ့တို့ရဲ90စီမံကိန်းကြီးနဲ့ထပ်ပြီးလုပ်နေတာဒေါ်နယ်ထရမ့်ကသူ၄နှစ်စာလောက်ပဲကြည့်တာခင်ဗျ။အဲ့တော့အမေရိကန်နိုင်ငံက၄နှစ်တည်းရှင်းမှာမဟုတ်ဘူး။ဒါကြောင့်အမေရိကန်ကအမြင်ကျတဲ့တကယ်နော်ကျွန်တော်တို့အမေရိကန်ဖွဲ့စည်းပုံမှာပါတဲ့ four father ဆိုတဲ့တကယ်တိုင်းပြည်ဖခင်နဲ့တူတဲ့ခေါင်းဆောင်မှုမျိုးပြန်လည်တောင်းလိုအပ်နေပြီလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆရာကျွန်တော်ဆေးဆက်မမေးခင်မှာခေါင်းဆက်ပြီးမိလိုက်ခြင်းတဲ့ဆရာဆိုတာပြောခဲ့တယ်ခေါင်းဆောင်အခုသမ္မတလောင်းရွေးခံမဲ့လူနှစ်ယောက်လုံးကိုမတိုက်ဘူးအသက်အရွယ်ဦးမင်းနေပြီဆိုတော့ဒီမိုကရေစီမှာအဲ့ဟာကိုအစားထိုးနိုင်တဲ့နည်းတစ်ချက်ပါရှိမှလဲဆရာလူတို့ကထည့်တင်မြောက်ထားတော့ဒီမိုကရေစီတွေထပောက်ရှိသလားသူတို့မျိုးအမေရိကန်ဒီမိုကရေစီဟာဒီကိစ္စမှာတော့ပိတ်ဆို့နေတယ်လို့ပြောမလားလမ်းပေါ့အ
ဲခုထိတော့ထပောက်မမြင်သေးဘူးခင်ဗျကျွန်တော်ကတော့
ဟုတ်
သို့တော်လည်းသို့တော်လည်းပေါ့ဒေါ်နယ်ထရမ့်ပဲပြန်လာတက်ထက်တက်တက်ဘိုင်ဒန်ပဲနောက်ထပ်ဆက်တက်တက်လေးနှစ်ပါပဲအမေရိကန်နိုင်ငံကြီးက၄နှစ်နဲ့တော့ကိစ္စချောမယ်လို့မထင်တဲ့အတွဲအမေရိကန်ပြည်သူလူထုတွေဒါအမေရိကန်ရဲ့ဟိုခရီးယံဟိုအယူဆနဲ့ဆိုဘုရားသခင်ကအမေရိကန်ကိုကောက်ကြီးပေးပါစေလို့ပဲပြောအောင်ပါခင်ဗျာဟုတ
်ကဲ့ကဲကျွန်တော်ဘုံကျွန်တော်ဒီညမှာအခုစပြီးမိနေတာတော့ဒုတိယသမ္မတရွေးချယ်မှုစောစောဒေါက်တာတင်းဆွေလည်းပြောသွားတယ်အဲဒုတိယသမ္မတရဲ့ကိုရွေးချယ်တာနဲ့ပတ်သက်ပြီးတော့ပြောစရာဆိုစရာတစုံစရာတွေးမိပါလားတကယ်တော့ဆောက်တင်းဆွေIndia မှာဆိုရင်တော့ပါတီတစ်ခုကတစ်ခုပြောင်းလာဆိုရင်ချန်ပုံတွေတော့သုံးကြရတယ်ဆောက်တစ်ဆွေသိမှာပါအများကြီးအဲ့ဒါကိုသူကတစ်ချိန်တုန်းကတော့သမနာဒေါ်နယ်ထရမ့်ကိုအပြင်းထန်ဆန့်ကျင်ခဲ့တဲ့လူနောက်မကြာခင်မှာပဲဒီဘက်ကိုပြောင်းလာတယ်ဆိုတော့ချန်ခုံတယ်လို့ပြောရင်တော့နည်းနည်းဒီဘက်ကနေသိကြအကျုံဝင်မှုထင်ပါတယ်အဲ့ဒီသုံးနှုန်းကိုဆောက်တစ်ဆွေနောက်မှပဲပြောပါအခုသူ့ကိုရွေးချယ်မှုနဲ့ပတ်သက်ပြီးတော့ကိုယ်စုံသုံးပုံရဲ့သဘောထားပြောပါ
ကျွန်တော်ထိုက်တယ်မထိုက်ဘူးလို့ကျွန်တော်မပြောလို့ဒါပေမဲ့ကျွန်တော်ရဲ့ဘာဖြစ်လို့ဒီဒုသမတကိုရွေးချယ်တယ်လဲကျွန်တော်တုံ့ပြန်ချက်ပဲကျွန်တော်တင်ပြချင်တယ်ဒီဒုသမတအလောင်းဟာကျွန်တော်ခုနပြောသလိုအဓိကကနိုဝင်ဘာလ9ရက်နေ့ရွေးကောက်ပွဲမှာဘယ်လိုအနိုင်ရမလဲအဲ့ဒီပုံမှာပဲအဓိကအခြေခံပြီးတော့ရွေးချယ်တယ
်ဆိုတော့သူ့ကိုရွေးချယ်လိုက်တဲ့အတွက်အတန်ရဖို့အလားလားပိုရှိသွားသလား
အတခုကတော့သူကဘယ်ကလဲသူကBattle Ground State Ohio ကနော်သူက Ohio ကပြီးတော့သူကအသက်လဲငယ်တယ်ပြီးတော့သူကတကယ် communicator စကားအပြောဆိုလဲသူလဲကောင်းတယ်ပြီးတော့သူကဘသူ့ကိုတွားပြောမလဲဆိုတော့အလောက်လောက်တဲ့အဖြူတွေပေါ့ဒီအဖြူတွေအဲ့ဒီ Ohio မှာပဲဖြစ်ဖြစ်ပြီးတော့နောက်တစ်ခု Battle Ground State Wisconsin ပဲဖြစ်ဖြစ် Pennsylvania ပဲဖြစ်ဖြစ်သူတို့ကိုပဲတကယ်လုံးမှာသူတို့စီမှာသူကစကားလေးပြောလဲကောင်းတယ်ပြီးတော့သူ့မှာလည်းသူ့ရဲ့ဟိုကဟိုသူက background ကလည်းတော်တော်လေးကောင်းတော့အဲ့ဒါမှာတော့ပြောဖို့ဆိုရင်တော့ဒါသူကတော်တော်လေးဟိုဘာလဲထီအောင်မှုရှိနေလို့ဒါပေမဲ့ဟိုသူ့သမတဖြစ်လာရင်ဒါတော့တခြားပဲပေါ့နော်တခြားပဲဒါပေမဲ့ကျွန်တော်ကတော့ကျွန်တော်တုံ့တက်တဲ့ဟာကတော့ November 5ရက်နေ့မှာ Biden နိုင်ဖို့ဆိုရင် Battleground State အဓိကကအဖြူအလုံးလုံးတဲ့အဖြူတွေ working class white working class သူတို့ကိုပဲကြီးရချက်လုံပြီးတော့သူကိုယူချယ်တယ်ဆိုတော့အဲ့ဒါဟာကိုပဲကြည့်ရင်တော့သူတို့ယူချယ်တာဟာကတော့ကျွန်တော်မမှားဘူးလို့ဟုတ်တယ်ကျွန်တော်တုံ့ပြန်တယ်ဟုတ်တယ်သူတို့အတွက်ဒါကျွန်တော်ခုနကျွန်တော်ပြောတာကတော့ယူကောပွဲနှပွဲဘာလာမှာအနိုင်ရဖို့ပဲအဓိကပဲ
ဟုတ
်ကဲ့ဒါအနိုင်ရပြီဆိုရင်တော့ဒါတော့တက္ကန်တာပဲ
ဟုတ်ကဲ့ဆရာဦးညွှန်သဘောထားပြောပါအောင်ဒုတိယသမနာယူချယ်မှု
အဲ့ဒါကတော့တကြီးတော့ဟိုကျွန်တော်တော့ဆန်းလို့မထင်ဘူးခင်ဗျာ
။
ဘာကြောင့်လဲဆိုဒုတသမတတို့မြည်ဒီမှာသမတကိုအမြဲတမ်းသစ္စာခံလုံခြုံပြီးတော့ငြိမ်ငြိမ်လေးနေရတဲ့လူတွေပေါ့။နောက်ဆုံးပြီးခဲ့တဲ့ Mike Pence ဒါလည်းရင်ဇန်နဝါရီ6ရက်နေ့တချီတည်းသာလည်း Donald Trump ခိုင်းတာကိုမလုပ်ခဲ့ဘူးခင်ဗျာ။အဲ့တော့နောက်တက်လာမဲ့လူကလည်းဒီလိုပဲဖြစ်လိမ့်မယ်။ဒီလိုပဲဆိုတာကဒေါ်နယ်ထရမ့်ပေါ်မှာသစ္စာခံမဲ့လူသားလေးရင်ဖြစ်လိမ့်မယ်လို့ယူဆပါတယ်သို့တော်လည်းအဲ့ခေါင်းဆောင်ကြီးနှစ်ဦးဟာဒေါ်နယ်ထရမ့်ရော JD Vance ရောဟာအပြောင်းအလဲအပြောအဆိုအလုပ်ကအမတန်လွယ်ကူမြန်ဆန်ပြီးတော့ဒီနေ့တစ်မျိုးနောက်ဖြစ်တစ်မျိုးပြောကျင်တဲ့လူတွေ အဲ့ဒီဂျေဒီဗန်ဆာဟာဟစ်တလာအမေရိကလို့ပြောတဲ့လူကနေအခုတော့တခင်ကြီးဟာကျွန်တော်ဆရာကြီးပါချုပ်ပြီးလှုပ်လာတယ်အဲ့တော့ဒေါ်နယ်ထရမ့်ကလည်းအဲ့ဒီတိုင်းပဲဟလာဟိုဒီနိုင်ငံတကာအရေးပေါ့နော်နိုင်ငံရေးအားကြီးမှာကျွန်တော်ကအင်တာမတကယ်ကိုဟိုဒီကောင်းဆောင်နှစ်ဦးတက်လာရဲ့အမေရိကန်နိုင်ငံရဲ့နိုင်ငံရေးနဲ့အတူကမ္ဘာအရေးတွေပါဒုက္ခရောက်ပြီးတော့အမေရိကန်ပြည်သူတွေပါဒုက္ခကိုခံစားကြလိမ့်မယ်ထင်ပါတယ်ခင်ဗျာသို့ရင်းစရာကောင်းပါဟုတ်ကဲ
့ဟုတ်ကဲ့ဒီလောက်ဆိုရင်ကျွန်တော်လောက်ပြီးထင်ပါတယ်ဆိုတော့ဖြေကတော့တကယ်တော့အမေရိကန်ပြည်သူတွေကရွေးကောက်ပွဲမှာအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်ဒါဒီနေ့မှာတော့ဒီပါရီဆွေးနွေးရမလဲနောက်တရက်ကောသူတို့ပါရီဆွေးနွေးရမလဲဆိုတော့စောင့်ကြည့်ကြပါစို့နောက်ပြီးတစ်ချိန်တည်းမှာပဲဒီမိုကရက်တရဲ့ပါတီညီလာခံမှာလည်းဘယ်လိုပြောလာကြမလဲဆိုတော့လည်းစိတ်ဝင်စားစရာတောင်းတယ်လို့ထင်ပါတယ်ခင်ဗျာဆရာတို့ညောင်လုံးအထူးကျေးဇူးတင်ပါတယ်
Republican Party ညီလာခံနောက်ဆုံးနေ့အဖြစ်နဲ့ကျွန်တော်တို့အခုအတန်လွှင့်ချိန်အထိကိုကျင်းပနေဆဲဖြစ်ပါတယ်။သမ္မတလောင်းအဖြစ်ရွေးချယ်ခံထားတဲ့ Donald Trump ကဒီညညီလာခံပိတ်ပွဲမတိုင်ခင်မှာမြန်မာစံတော်ချိန်မနေ့9နိုင်ဝန်းကျင်ပေါ်ခင်ဗျာဒီတိုင်းပြည်ကိုမိခွန်းပြောကြားဖို့ရှိနေပါတယ်။ Donald Trump ရဲ့ပြောဆိုချက်အပြည့်စုံကိုတော့ VOA ရဲ့ Facebook, Website, YouTube စတဲ့ Social Media တွေကနေဓာတ်ရိုက်ထုတ်လွှင့်သွားဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်တယ်လို့သူရဲ့မိကွန်းအပေါ်မှာတုတ်ပြန်ဆွေးနွေးမဲ့သုံးသက်ချက်တွေကိုလည်း VO ကနေနောက်ထပ်တင်ဆက်ဖို့ရှိနေပါတယ်ခင်ဗျာအခုတော့သတင်းကျင်းပနဲ့ဆိုင်တဲ့ဆောင်းပါးတို့ကိုတင်ပြခြင်းပါတယ်သမရဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့ကြိုးစားတဲ့လူရဲ့ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းဌာနတွေကဘယ်လိုမျိုးသုံးသက်ရေးသားဖော်ပြရောက်တယ်လဲဆိုတာကိုသတင်းကျင်းပကျွမ်းကျင်သူတွေကစောင့်ကြည့်လေ့လာနေကြပါတယ်VOA အတွက် Liam Scott နဲ့ Christina Kyle Cedro Smith တို့ရေးသားပေးဖို့တဲ့သတင်းကိုတော့ဦးသိန်းထိုက်ဦးကပြောပြထားပါဗျ
။ဒီဓာတ်ပုံကကဘာကျော်သွားတဲ့ဓာတ်ပုံကဒေါ်နယ်ထရမ့်ကိုလှုပ်ရှားမှုစူးစမ်းမှုအပြီး AP သတင်းတောက် Event ဘူဂျီကချက်ချင်းမှတ်တမ်းတင်ဓာတ်ပုံရိုက်ခဲ့ပါလေ
။ So normal rally
အမေလူတို့စီဝေပွဲတစ်ခုပါကျွန်တော်ဒီလိုစုဝေပွဲတွေရာနဲ့ချေရောက်ခူးပါတယ်ကျွန်တော်ဘဘက်ပခုံးဘကပြစ်ခတ်တဲ့ချိုကြားလိုက်တယ်ဒါတနက်ပြစ်တန်ဆိုတော့ကျွန်တော်ချက်ချင်းသိလိုက်ပါတယ
် If you want to really see something that said ဘူချီယာပန်ဆယ်ဗေးနီးယားပြည်နယ်ဘတလာမြို့စနေနေ့ကမဲဆယ်ပွဲကိုသတင်းယူခဲ့တဲ့ဒါစင်နဲ့ချီတဲ့ဓာတ်ပုံသတင်းတောက်တွေတဲကတယောက်ပါပြစ်ခတ်မှုကြောင့်လူတို့သိဆုံးပြီးထရန့်နဲ့တခြားတယောက်ဒဏ်ရာရခဲ့ပါတယ်အဲ့ဒီနေ့ကလုံချက်မှုကြိုးစားမှုဓာတ်ပုံတွေကိုအမေရိကန်သတင်းဌာနတွေအကြီးအကျယ်ပေါ်ပြကြပါလေ။ဒါပေမဲ့လည်းသတင်းကျင်းဝေးကြောင့်ကျင့်သူတွေကငင်းခုန်ခတ်ရန်ဖြစ်ပွားမှုတွေနဲ့ကွဲရချက်တွေရှိနေတဲ့အနေအထားမှာသတင်းကိုတခြားသူတွေဘလို့ရေးသားပေါ်ပြသလဲစောင့်ကြည့်နေကြပါလေ။သတင်းကျင်းဝေးဆိုင်ရာကြောင့်ကျင့်သူ Subramanian Vincent ကခုလိုပြောပါလေ
။ The media needs to stay on the facts and
သတင်းဌာနတွေရဲ့ကျင်းဝေးကအချက်လက်ကိုအခြေခံဖြစ်စဉ်တစ်ခုလုံးကိုအချိန်တိုင်းပြောပြဖို့ပါ။ပုံကြီးချက်ကားတာတွေမလုပ်သင့်ပါဘူး။သတင်းကောင်းကြီးပိုင်းရေးတဲ့အခါဒေါသနဲ့ဖော်ပြတာမျိုးမဖြစ်ရပါဘူ
းဒီဖြစ်ပျက်ကိုပုံဖော်တာကနိုင်ငံကြီးလမ်းကြောင်းတစ်ခုကိုချပေးတာမျိုးဖြစ်သွားနိုင်တယ်လို့လဲဖင်းဆန်ကသုံးသပ်ပါတယ
် The real ethics of it I feel comes in interpreting
တကယ်အကျဉ်းဝေးအရာဖြစ်သွားခဲ့တဲ့အခြေအနေအတိအကျကိုပဲပြောပြဖို့ပါအမေရိကန်ယဉ်ကျေးမှုနိုင်ငံကြီးတနက်အကြမ်းဖက်မှုအခြေအနေကိုပြောပြကြမှာပ
ါဓာတ်ပုံသတင်းတော့အီဗန်ဘူချီကတော့သူတာဝင်ကသူရှိမှာဖြစ်သွားတာကိုမှတ်တမ်းတင်ထုတ်ဖော်ဖို့လို့ပြောပါတယ်။
I knew that this was a moment in American history that happened.
အမေရိကန်တမိုင်းမှာတိတ်အရေးကြီးတဲ့အချက်ဒါကိုမှတ်တမ်းတင်ရမယ်ဆိုတာကျွန်တော်သိပါတယ်။ဆိုလိုတာကကျွန်တော်တို့သတင်းတောက်တွေရဲ့အလုပ်မဖြစ်မနေလုပ်ရမယ်ဆိုတာပါ
။ပြည်ခမှုဖြစ်ပွားပြီးနိုင်ပိုင်းအတွင်းမှာပဲလူမှုကွန်ရက်ဒီမှာ Trump အကြောင်းကိုမုန်းမောင်းအောင်ဖော်ပြကြပါလိမ့်။ရှင်းသားချက်တော်တော်များများကစာနာထောက်ထားပြီးဖော်ပြကြတာဖြစ်ပေမဲ့ရခိုင်တို့အနေငယ်ကတော့မောင်းမမှန်ရေးသားတာတွေဒီကိစ္စမှာဥပပေါင်းကြံစီမှုရှိတယ်ဆိုတော့ဆွဆွဲချက်တွေလည်းပါဝင်ပါတယ် AB သတင်းဌာနက David Klapper ကတော့အခုလိုပြောပါတယ
် There's no evidence for either of these conspiracy theories
but they have to come on ဥပပေါင်းကြံစီပြီးလုတ်တယ်လို့ကောက်ချက်ချနိုင်တဲ့တသက်အထောက်အထားမရှိပါဘူးဒါပေမဲ့လုတ်ကြံတက်ဖြတ်မှုဖြစ်ပွားပြီးတဲ့နောက်ချက်ချင်းဆိုသူတို့သဘောထားကွက်လွက်ချက်တွေပြည်နေတဲ့စိတ်ခံစားချက်အပြည့်နဲ့ပြောဆိုချက်တွေထွက်လာနိုင်ပါတယ
်ပြည်ခမှုဖြစ်ပြီး48နာရီအတွင်း Donald Trump ဟာတင်းလာနေဝင်းစကွန်ဆင်ပြည်နယ်မဲဟော့ခီမြို့မှာကျင်းပတဲ့ Republican မြို့သားညီလာခံကိုတက်ရောက်ပါတယ်။ပြည်ခမှုအပြည့်လက်သီးဆုပ်ပြီးလက်ထောင်ထားတဲ့သူ့ရဲ့ထင်ရှားကြော်ကြသွားတဲ့ဓာတ်ပုံလဲတီရှတ်တွေပေါ်မှာပုံနှိပ်ဖြန့်ဝေနေကြကြောင်းပါခင်ဗျာ
။ကိုယ်တင်တဲ့ဟုပြောပြသွားတာပါခင်ဗျာ။လာမယ့်နိုဝင်ဘာကျင်းပမယ့် American ရွေးကောက်ပွဲမှာသမ္မတဟောင်း Donald Trump အနိုင်ရခဲ့မယ်ဆိုရင် Federal Bureaucracy Soya Ocho Yanya Takulongo, Tuye, the Tencho Mu Alma, Dai Tashibu, Jovan La Nany Shinibare, VOA Embiro Drenau, Steve Harman, Pabore Drenguro, Kuyan Nanga Timpiatawale.
Washington Bureaucracy Ocho Yanyago, Tuye Sana Dai Pit on Lomelo, Don Trump Ga, Longer Shinaga, Tama Yuka Puedra, Messer, Siungerunga, Kadi Pigaraba.
If I'm elected president, we are going to drain the
Hello Janoda Yukamas so in Washington DC Ma Soya doing Lilun Cha Sanya Kutaitopu Peshawu Losong Dwamaba.
Tamra Tranga good call male Elo Low Melo Sabione B Taga Balesuro. Tamra go Tao Makambe Muara Chamani that Soya Puedigo Peshawu Pibido. Dago Gukama Siman Janet Losong Dwama Pibare. D C Man Jaguro Tamayuja Wadi Puebong Tiajoga Bumpora Pibare. Heritage Foundation got top down like that, Simanja, Natana Sang, Naga, Ocho Yanyago, Tenjo, Shochabu, Belo Loya, Mesurago, Nyaja Tabare. Heritage Foundation at Ogata, Kevin Roberts got D. Simanjago, Kaunte, Poraniama, Jampamuri, Pila, Nindelu, Lipi Tabare.
We are in the process of the Second American Revolution.
Tenorua, Dubia, American Dolan, Yu, Lomia, Pippi, Lewethamari, and Nene, Dago, Quindu, Suin, Beta, than you, Pitari, Meshibe, a Kaunte, Ponaimava.
Kevin Roberts got a little pure we met on from Gara doing that. He see my jet and a town of Sang on it. Paluma, my brother, John Piata and in a Kakakwa Navy. See my jet and a town of Sang Aguyo, Yere to Guyo, Mati Bulu, Pure like the low. Turo Piora, they got the Choco doing that. The bomb to Bulu left Pure like Barry. DC Manga gone on Peter Paul Dams Gara. Trump Piora's Gari net, say Guriga, Turugu, Aja Zigar, Alu Pure Barry.
He was president for 4 years, so many of the ideas are carried on.
Tu lene lo dwage bi di re ga se ku a twa mya go tu na go lo khe da re ga sat lo dwa ma phit par de. Da chaung di re ga a twa mya mya ha Donald Trump ye tamara prathama tat tan twe ma sa tin pao phwa la khe da phit de lo thin ma de.
VOA ne Heritage Foundation go sat twe me myan bu chou ban gai me di kaisa ne patat bi phie cha pe nai me tu ma shi bu lo di phwa ga pyo par de. Da mae di siman ja 2025 a ni ne be ko sa le ko ma ko sa pyu pyo da mho bu so da go Alebe Pyocha Tare Jinja Jacko, Imegani the Saint Pogabare. DC Manjaka, Pozibo Chira Urema, Soya Manani Tongu Cha, Anna Kwewe Bido, Piana, Tinjang Ego, Pompo, Yigere, Megan Bidan Zugo Sati and Ditonga to James Madison, Thomas Jefferson, Oya, Twe Korigo, Chatemu, Josare, Low Yellow, Progressive Policy Institute, Okata, Wilma Shoga, Pyoware.
Madison and Jefferson ought to be spinning in their graves when they see how much power they want to concentrate.
Now, let them honor a blow down for a chandelier surago. Medicine, net, Javasin, T, and Truri, and Nine, Mionine Laon, Yan, and Obio, GJ, Toda, Pichabalime, the Gelu, Eric Tamaraka, Don and Trenta, Pimesuin, a Jingalu, Anna, Alue, Tonsa, Locarari, Jow, Timey, a Tua, Ame Suji, Kubawe.
Tamara Joe Biden, you go on a Pagara, DC Manja, and Town Sangaga, Troya, Diga, Tatum Biame, Aya, Pietama Bido, Dago, we went Taupiare, Dija, and the Samina, the Kugo, Tita Mido, Simanjago, we went Yida Jetine, Liberal, Uwara, Shide, Mediaria, Taupia Murigo, Libri, Popiani Bare.
Critics are calling it the fascist playbook.
We went Eduriga, DC Manjaga, Federis Nigo, Nimura, Piatente, Lupioni Raba, Dajamule, Nuima, Yuka, Puema, Shino, Metra, Bibu, Nure, Lupioni Raba.
စီမံချက်2025ဟာပြည်ပြောင်းလဲရေးအများကြီးလုပ်မဲ့အစီအစဉ်ဖြစ်ပြီးတော့အစိုးရအသုံးပြုထဲမှာပြန်လဲပြဖြိုးမြဲစွန့်အင်ထုတ်လို့ရင်းနဲ့ရာသီဥတုဖောက်ပြန်မှုတိုးတက်ရေးကိစ္စတွေမှာအသုံးပြုလျှော့ဖို့တောင်းဆိုထားပါတယ်။ဒါပြင်ပြည်ထောင်စုဝန်ကြီးဌာနကိုဖျက်သိမ်းပစ်ပါလိမ့်မယ်။ဖက်ဒရယ်စုံစမ်းစစ်ဆေးရေးဘျူရိုFBIကိုအောက်ကနေအပေါ်ထိပြောင်းလဲပစ်ဖို့နဲ့ဗီဒီယိုကိ
နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကို
ဖက်ပေါင်းစုံကတင်ပြပေးနေပါရရှင
်။ VOA ရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။ဒီကနေ့မနက်ခင်းမှာအမေရိကန်နိုင်ငံရေးနဲ့ရွေးကောက်ပွဲဆိုင်ရာအထူးအစီအစဉ်ထုတ်လွှင့်ချက်တွေကိုတင်ဆက်လိုက်ရတဲ့အတွက်အချိန်အခက်အခဲကြောင့်ပုံမှန်တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်နိုင်တော့ဘူးဆိုတာကိုအသိပေးအပ်ပါရခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ပင်ဆယ်ဗီးနီးယားပြည်နယ်တွင်နိုင်ငံရေးစည်းရုံးဘွဲ့တစ်ခုမှသမရဟောင်း Republican သမရလောင်းတွန်နဲ့ Trump ကိုတနက်သမားကလှုပ်ချန်ဖို့ကြိုးစားခဲ့ပါတယ်။ကံကောင်းစွာနဲ့ပဲချီဆန်းကသူ့ရဲ့ညာဘက်နေရွက်ကိုပဲရှက်ထိသွားခဲ့တာပါ။ဒါပေမဲ့တနတ်သမားကြောင့်အမေရိကန်နိုင်ငံသားတဦးသေဆုံးတခြားသူတချို့လည်းအပြင်းထန်ထိခိုက်ဒဏ်ရာရပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအခုလိုပြောပါတယ်
။ For any violence ever. Period. No exception.
ဒီလိုအကြမ်းဖက်မှုမျိုးတွေဓမ္မမဟုတ်လည်းတခြားသောအကြမ်းဖက်မှုတွေအတွက်အမေရိကန်မှာနေရာမရှိပါဘူး။ယတိပြတ်ပဲချွင်းချက်မရှိပါဘူး။ဒီကြမ်းဖက်မှုကိုဖြေအိုးဖြစ်စဉ်ကိစ္စဖြစ်ထားလို့မရပါဘူး။ဒီနိုင်ငံမှာနိုင်ငံရေးဟောပြောမှုတွေကပြင်းထန်လွန်လာပါတယ်။ဒါကိုရှော့ချရမယ့်အချိန်ဖြစ်ပြီးတော့ကျွန်တော်တို့အားလုံးမှာတာဝန်ရှိပါတယ်။နိုင်ငံရေးဆိုတာဟာညီညွတ်စွာဆွေးနွေးညှင်းခုံရမယ့်ပြိုင်ခွင့်တစ်ခုဖြစ်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်။နိုင်ငံရေးကဆိုလို့ရှိရင်လွတ်လပ်ရေးကြေညာစာတမ်းကျွန်တော်ရဲ့အခြေခံဥပဒေနဲ့အညီဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့တရားမျှတမှုကိုဖော်ဆောင်နိုင်ဖို့အတွက်ညီညွတ်စွာဆွေးနွေးညှင်းခုံရနေရာတစ်ခုဖြစ်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်။အစိုးရဝါဒနဲ့အမျက်ဒေါသတွေအတွက်မဟုတ်ဘဲနဲ့တိမ်မွေ့ပြီးတော့စက်တည်ရှိတဲ့အမေရိကန်ပြည်အောင်စုအတွက်ကျွန်တော်တို့ရည်တည်ပါတယ်။ကျွန်တော်တို့ဆွေးနွေးညှင်းခုံမယ်၊သဘောထားကွဲပြားမယ်၊ကိုယ်စလေလောင်းတွေရဲ့ဇယိုက်လက္ခဏာအမေရိကန်အတွက်မျှော်မှန်းချက်အစီအစဉ်အရေးကိစ္စတွေနဲ့မှတ်တမ်းတွေမှာတူညီချက်ကွဲပြားချက်တွေကိုနှိုင်းယှဉ်မယ်။ဒါပေမဲ့အမေရိကန်ပြည်အောင်စုမှာကျွန်တော်တို့ရဲ့မတူကွဲပြားချက်တွေကိုမဲဆန္ဒနဲ့ဖြေရှင်းပါတယ်။တရကြည်စံနဲ့မဟုတ်ပါဘူး။အမေရိကန်ကိုပြောင်းလဲနိုင်တဲ့အခွင့်အာဏာဟာလူလူရဲ့လက်ထက်မှာအမြဲရှိရမှာဖြစ်ပြီးတော့လောက်ချံတက်ဖြတ်သူအလောင်းလျာတွေရဲ့လက်ထက်မှာမဟုတ်ပါဘူး။မူလအဆောက်တွေကကျွန်တော်ရဲ့တီထောင်သူတွေဟာစိတ်အားထက်သန်ပြင်းပြမှုရဲ့စွမ်းကိုနားလည်ခဲ့ကြပြီးတော့ကြမ်းကြုတ်တဲ့အင်အားကိုအောင်နိုင်ခွင့်အတွက်စင်ကြုံတရားနဲ့ချိန်ညှိနိုင်တဲ့ဒီမိုကရေစီကိုသူတို့ဖန်တီးခဲ့ကြတာပါ။ကျွန်တော်ရဲ့ဘိုးဘွားပြည်ပင်တွေနိုင်ငံအတွက်အသက်ဆုံးခဲ့ကြသူတွေအတွက်ကျွန်တော်တို့မှာတာဝန်ရှိပါတယ်။ကျွန်တော်ရဲ့သားသမီးတွေနဲ့မိမြစ်တွေအတွက်လည်းကျွန်တော်တို့မှာတာဝန်ရှိပါတယ်
။ The gave reason and balance a chance to prevail over brute force. We owe that to those who come before us.
အမေရိကန်ဆိုရရဲ့သဘောထားအမြင်အာဘောကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘောမဟုတ်ကြောင်းသိစေရပါတယ်ခင်ဗျာ။ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့အကြံပေးခြင်းနဲ့သတင်းထူးတွေကိုပေးပို့လို့ရတယ်ဆိုရင်တော့ burmese@voanews.com အီးမေးလ်လိပ်စာကိုစာရေးသားနိုင်တယ်လို့ VOA ရဲ့ Facebook Messenger Chat Box ထဲမှာလည်းစာပြီးလာပြီးတော့ရေးထားလို့ရပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြပါမှာဖြစ်ပါတယ်ဗျာ။မြန်မာစစ်ကောင်စီရဲ့ယာယီသမ္မတဦးမြင့်စွေဟာဆေးကွင်းနဲ့ကျန်းမာရေးစောင့်ရှောက်ကုသမှုခံယူနေရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဦးမြင့်စွေဟာ2023နှစ်ဆန်းပိုင်းကစပြီးခြေလက်တုံကအစားအသောက်ပြက်လာတဲ့အတွက်စစ်ဆေးရမှာအာယုံကျော်နှေးကွေးတုံဆိုင်တဲ့ယောဂါနဲ့အာယုံကျော်အားနည်းတဲ့ယောဂါတွေခံစားနေရတာကိုတွေ့ရှိရပြီးတဲ့နောက်စင်ကာပူကဆေးရုံနဲ့တက်မရော်အမှတ်နှစ်ဆေးရုံကြီးတွေမှာကုသမှုခံယူခဲ့ရတယ်လို့ဖော်ပြထားပါတယ်။ဆရာနာသိမှုလင်းနစ်တဲ့ရောက်လာချိန်မှာမြန်မာနိုင်ငံရဲ့အခြေအနေဟာတိတ်ဆိုးဝါးနေတာကြောင့်ကုလသမဂ္ဂရဲ့ရေရှည်ဖွံ့ဖြိုးရေးရည်မှန်းချက်ပြည့်မီဖို့ခက်ခဲနေကြောင်းနဲ့မြန်မာနိုင်ငံအတွက်နိုင်ငံတကာရဲ့အကူအညီတွေပေးကြဖို့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကနယူးယောက်မှာကျင်းပတဲ့စီးပွားရေးနဲ့လူမှုရေးကောင်စီ EcoSoc ဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။ Republican Party ညီလာခံနောက်ဆုံးရဖြစ်တဲ့ American ရဲ့အခုညပိုင်းမြန်မာစံတော်ချိန်တောက်ကြမနဲ့9နိုင်လောက်မှာ Republican သမ္မတလောင်း Donald Trump ကပါတီညီလာခံမှာမိန့်ခွန်းပြောကြားဖို့ရှိနေပါတယ်ခင်ဗျာ။သတင်းချင်းချုပ်ဖြစ်ပါတယ်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုစုံမိုးကျော်ဖြစ်ပြီးရုပ်တံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA American ရဲ့မနေ့ကင်းအစီအစဉ်ကိုမနေ့6နိုင်နေ9နိုင်အထိတင်ဆက်ခဲ့တာပါ။ VOA ချင်းမိတ်ဆွေတွေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။